Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဖေဖော်ဝါရီ29ရက်စနေနေ့ည9:00နာရီကနေ10:00နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖောင်ပါဒီညအစီအစဉ်တွေကိုတောင်းယူတင်ဆက်ပေးမှာဖြစ်ပါတယ
်ကျွန်တော်ကတော့ဝင်းမင်းပါဒီနေ့ထဲတဲ့ရောက်တဲ့တွေကိုကိုရဲကောင်နဲ့အတူပြောပြပေးမှာပါဒီနေ့ထူးခြားတဲ့သတင်းတွေထဲမှာဆီးရီးယားမှာအပြစ်ခတ်ရရေးစလိုက်ပြီးနေရာများစွာမှာတိုက်ပွဲမဖြစ်အောင်ထိန်းထားနိုင်ပါတယ်။အီရန်လွှတ်တော်ရွေးကောက်ပွဲစတန်ရတော့အလဲအလှယ်ဖြစ်ပင်ပြောင်းလဲသမားတွေအသာရနေပါတယ်။အာဖဂန်နစ္စတန်မှာတော့အသေးခံဘုံခေါ်ရေးသမားတွေလက်ချက်ကြောင့်မြို့တော်မှာဒီနေ့နောက်ထပ်သေဆုံးတဲ့အမှုတွေဖြစ်ပွားခဲ့ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးမှာပါရှာဖောင်ရေ
။ကောင်းပါပြီရှင်။ဒီကချင်ပြည်နယ်ကလူမှုအခြေပြုမူရစေဝါတိုက်ဖြတ်ရေးသမားတွေလုံခြုံရေးအတွက်စိုးရိမ်ရလို့အခုလက်ရှိသူတို့ရဲ့ဘဏ်ခင်းဖြတ်စည်းရေးလှုပ်ရှားမှုအခြေအနေကဘယ်လိုအခြေအနေရှိနေပါသလဲ
။သူတို့ကလည်းဒီအခြေအနေရပေါ့။ဒီအပြည့်အအနေနဲ့ရေးအနေနဲ့တော့တာဝန်ယူနိုင်ဘူး။စစ်တမ်းနဲ့ပြည်လုံးရင်လုပ်ပါဆိုတဲ့အနေနဲ့အမင်းကအခုကတော့ဒီအခြေအနေရပ်သွားတဲ့ဆက်ဆက်တဲ့အနေနဲ့ရှိပါသေးတယ်။
ကချင်ငင်းငင်းရဲ့ကျိုးဆောင်ဖွဲ့ကဥအင်ရှန်ဆန်အောင်ပြောသွားတာပါပြည်စုံဝင်နောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒါအပြင် TV ယောဂါကိုကုသနိုင်မဲ့နီလန်းတစ်တွေ့ရှိမှုအကြောင်းအပြင်အပတ်စဉ်ကဏ္ဍဖြစ်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်အခုအရင်ဦးဆုံးတော့ထိတ်တန့်ရောက်တဲ့ဒင်းတွေကိုကိုဝင်းမင်းနဲ့ကိုရဲကောင်တို့ကပြောပြပေးပါအောင်ရှင
်ဆီးရီးယားနိုင်ငံမှာအပြစ်ခတ်ရစေဒီနေ့စခဲ့ရမှာအများစုနေရာတွေမှာတိုက်ပွဲတွေမဖြစ်အောင်ထိန်းထားနိုင်နေပါတယ်ဒါပေမဲ့အကြမ်းဖက်တိုက်ခိုက်မှုတချို့တော့ဖြစ်ခဲ့ပါတယ်နိုင်ငံပိုင်သတင်းမီဒီယာကဟာမာပြည်နယ်အဓိကမြို့ဆာလာမီယာကဆင်ကြီးဖုံးမှာဘုံးပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးစစ်သားနှူးတည်ခဲ့ရတယ်လို့သတင်းထုတ်ပြန်ထားပါတယ်ဒီမြို့ဝန်ထမ်းမှာဖြစ်ခဲ့တဲ့ဒီဘုံးခွဲမှုအတွက်ဘယ်သူကမှတော့သူတို့လက်ချက်ဖြစ်တယ်လို့ထုတ်ပြောလာတာမရှိသေးပါဘူးစီးရီးယားဆွေးဟတက်တွေအနေနဲ့သဘုံတက်ဖွဲ့တွေကြားအခြားဖြစ်ခဲ့မှုတွေဖြစ်ခဲ့တာကတော့တူရကီနယ်စပ်နာကလက်တာကီယာပြည်နယ်မှာဖြစ်တယ်လို့သတင်းထုတ်ပြန်ထားပါတယ်တကယ်တော့အမေရိကန်နဲ့ရုရှားတို့ပူးပေါင်းကြားဝင်ဆက်ဆက်ပေးခဲ့တဲ့ဒီစီးရီးယားအဖြစ်ရည်ရည်ဟာစီးရီးယားစံတော်ချိန်တောက်ကြနေညတကောင်မှာစအသက်ဝင်ခဲ့တာပါစီးရီးယားတိုက်ခိုက်ညမောင်းအဖွဲ့ဖြစ်တဲ့အစစ်မြေညှိနှိုင်းရေးကော်မတီကအခုအဖြစ်ခတ်ရစဲရေးမှာအဖွဲ့ပေါင်း68ဖွဲ့ပူးပေါင်းပါဝင်ဆောင်ရွက်ဖို့ကတိပြုထားတယ်လို့ကြေညာချက်ထုတ်ထားပါတယ်ဒါပေမဲ့ဒီအဖြစ်ရည်ရည်သဘောတူညီချက်ထဲမှာ IS Islamic စစ်သွေးကြွအကြမ်းဖက်အဖွဲ့နဲ့ Al-Qaeda နဲ့ဆက်သွယ်ရှိတဲ့ Al-Nusra အကြမ်းဖက်အဖွဲ့တွေတော့မပါပါဘူးအခုယာယီပြစ်ခတ်ရေးသဘောတူညီချက်အသက်မွန်ခင်တနားရီလုံမှာပဲကုလသမဂ္ဂလုံခြုံရေးကောင်စီကလည်းဒီသဘောတူညီချက်ကိုတညတညတီးထောက်ခံခဲ့ပါတယ်ခင်ဗျာ
အီရန်လွှတ်တော်ရွေးကောက်ပွဲစနေနေ့အစောပိုင်းစစ်တမ်းရလဒ်တွေအရပြည်ပြင်ပြောင်းလဲရေးသမားတွေနဲ့အလဲလဲသဘောထားရှိတဲ့တမယိုးကျဝါဒီတွေအသာရနေပြီးဒါဟာဆိုရင်တမရဟူစိန်ရိုဟနီအတွက်သူ့ရဲ့နိုင်ငံရေးရည်မှန်းချက်တွေအကောင့်တက်ပေါ်လာဖို့အခွင့်အခါကောင်းမဲ့အခြေအနေတည်းဖြစ်လာစေပါတယ်။အီရန်နိုင်ငံအတွက်တော့ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အတူနျူကလ িয়ার အရေးသဘောတူညီချက်တရရရှိခဲ့ပြီးတဲ့နောက်ပိုင်းဒါဟာပထမဆုံးချိန်ပြုလုပ်တဲ့ရွေးကောက်ပွဲဖြစ်ပါတယ်။မဲပေးသူတွေဟာနိုင်ငံရဲ့ဘာသာရေးအကြီးအကဲအယာဒေါ်လာအလီခါမေနီရဲ့လှုပ်ဆောင်ချက်တွေကိုစောင့်ကြည့်မဲ့အုပ်ဆောင်အဖွဲ့ Assembly of Experts မှာပါဝင်မဲ့အဖွဲ့ဝင်တွေကိုလည်းမဲပေးရွေးချယ်ရမှာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာအသေးခံဘုံခွဲသမားတို့ကမြို့တော်ကာဘူးမှာရှိတဲ့ကာကွယ်ဝင်ကြီးဌာနနားကအစိုးရလုံခြုံရေးတပ်ဖွဲ့တွေကိုဒီနေ့ပဲတိုက်ခိုက်ခဲ့တာကြောင့်လူအနည်းဆုံး9ဦးသေဆုံးပြီး13ဦးဒဏ်ရာရသွားခဲ့တယ်လို့ဆိုပါတယ်။ဒီနေ့ဒီမတိုင်ခင်ဒီနေ့မှာပဲအာဖဂန်အရှေ့ပိုင်းပါကစ္စတန်နယ်စပ်နားမှာအသေးခံဘုံခွဲသမားနောက်တူလက်ချက်ကြောင့်လူအနည်းဆုံး13ဦးသေဆုံးသွားပြီးလူ40ကျော်ဒဏ်ရာရခဲ့တယ်လို့အာဖဂန်အရာရှိတွေကထုတ်ပြောနေပါတယ်။ဒီကာဘူးမြို့တော်မှာဖြစ်ခဲ့တဲ့တိုက်ခိုက်မှုကိုမျက်မြင်ကြုံတွေ့ရတဲ့သူတွေကအစိုးရကယ်ဆယ်ရေးတပ်ဖွဲ့တွေအနေနဲ့ကြာဆုံးခဲ့တဲ့အလောင်းတွေဒဏ်ရာရထားသူတွေကိုမြို့တော်ကဆေးရုံတစ်ခုကိုပို့ဆောင်ပေးနေစဉ်ခုလိုတိုက်ခိုက်ခံခဲ့ရတာလို့ဆိုပါတယ်တာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်က VOA ကိုပြောရမှာကာဘူးမှာသူတို့လုပ်ခဲ့တဲ့တိုက်ခိုက်မှုကြောင့်အာဖဂန်ကြီးတပ်အရာရှိ23ဦးသေချာခဲ့ပြီးအများအပြားဒဏ်ရာရသွားခဲ့တယ်လို့ထုတ်ပြောနေပါတယ်။ဒါပေမဲ့ဒီတာလီဘန်သဘုံတွေအနေနဲ့အခုလိုတိုက်ခိုက်မှုတွေကြောင့်ထိခိုက်ကြဆုံးသူစီရင်ပေးလို့ရှိရင်ဖြစ်တာထက်ပိုပြီးပြောလို့ရှိပါတယ်။အ အာဖဂန်နစ္စတန်ကောင်းဆောင်အဗ်ဒူလာအဗ်ဒူလာကတော့ဒီအကြမ်းဖက်မှုကိုရှုံချကြောင်းကြေညာချက်ထုတ်ပြန်လိုက်ပြီးအခုလိုအကြမ်းဖက်မှုတွေနဲ့ငြိမ်းချမ်းဆွေးနွေးပွဲတွေကိုတွဲပြီးဒီပိုင်းတည်းလှုပ်လို့လုံးဝမရဘူးလို့သတိပေးလိုက်ပါတယ်တကယ်တော့အဗ်ဒူလာအနေနဲ့အခုလိုပြောလိုက်တာကရှေ့ဘက်ပါကစ္စတန်နိုင်ငံမှာအာဖဂန်အစိုးရနဲ့တာလီဘန်တပုံတွေကြားတိုက်ရိုက်ဆွေးနွေးပွဲတွေလုပ်ဖို့အစိုးရဘက်ကကန့်လန့်ထားတဲ့အကြောင်းကိုရည်ရွယ်ပြီးပြောခဲ့တာပါအာဖဂန်ဆိုရာကြီးကအဗ်ဒူလာကဆက်ပြီးတပုံတွင်နေနဲ့အနာဂတ်ကောင်းဖို့အကြမ်းဖက်မှုတွေမလုပ်ဘဲငြိမ်းချမ်းလမ်းကြောင်းပဲရွေးတင်တယ်လို့တိုက်တွန်းခဲ့ပါတယ်။တချိန်တည်းမှာအာဖဂန်အရှေ့ပိုင်းကူနာပြည်နယ်မြို့တော်အစာတဘက်မှာဖြစ်တဲ့တိုက်ခိုက်မှုမှာတော့ဘုံခွဲသမားအနေနဲ့မော်တော်ဆိုင်ကယ်ကိုမောင်းလာပြီးအုတ်ချုပ်ရီမှုယုံအဝင်ဝနာမှာကိုယ့်ဟာကိုယ်ဘုံခွဲဖြစ်တာဖြစ်တယ်လို့မျက်မြင်သက်သေတွေကပြောနေပါတယ်ခင်ဗျာ။
ဆိုမာလီနိုင်ငံမြို့တော်မှာတောက်ကြညင်းညနေကပြင်းထန်တဲ့ပောက်ကွဲမှုတွေနဲ့အတူတနက်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်အနည်းဆုံးလူ22ဦးသေဆုံးပြီး30ထဲမှနေတန်းရရှိသွားပါတယ်အယ်ရှာဘတ်စစ်သွေးကြောင့်အဖွဲ့ကဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့တာဖြစ်တဲ့အကြောင်းကြေညာထားပါတယ်။ဒေသစံတော်ချိန်ည9:45မိနစ်လောက်မှာမိုဂါဒီရှုမြို့ SYL ဟိုတယ်အနီးကလုံခြုံရေးစစ်ဆေးဂိတ်တစ်ခုမှာဖောက်ခွဲပစ္စည်းအပြစ်တင်ဆောင်လာတဲ့ထရက်ကားတစ်စီးပောက်ကွဲခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။အဲ့ဒီဂိတ်မှာရှိတဲ့အမျိုးသားလုံခြုံရေးတပ်ဖွဲ့ဝင်9ဦးဟာပောက်ကွဲမှုကြောင့်ချက်ချင်းသေဆုံးသွားပြီးအသေခံဘုံခွဲခဲ့တဲ့ကားမောင်းသူလည်းသေဆုံးသွားတယ်လို့ဆိုမာရီလုံခြုံရေးဝန်ကြီးအဘီရာဇက်အိုမာမာမတ်ကVOA ကိုပြောပါတယ်ဒီပောက်ကွဲမှုဖြစ်ပြီးမကြခင်မှာပဲတရက်သမား3ဦးဟာကားတွေကထွက်လာကြပြီးတနက်နေ့စတင်ပြစ်ခတ်ရင်ဟိုတယ်တွေကိုဝင်ရောက်ဖို့ကြိုးစားခဲ့ပေမဲ့လုံခြုံရေးအဖွဲ့ဝင်တွေကတားဆီးနိုင်ခဲ့ပါတယ်ဒါ့အပြင်ည8:15မိနစ်လောက်မှာတနက်သမားတွေအသုံးပြုခဲ့တဲ့ကားကနေဒုတိယအကြိမ်ပောက်ကွဲမှုဖြစ်ပွားခဲ့တဲ့အတွက်ပျက်စီးမှုတွေနဲ့ဒဏ်ရာရရှိမှုတွေချုပ်ထွေးမှုတွေထပ်ပြီးဖြစ်ပေါ်ခဲ့ပါတယ်
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
PO American အသံအနေနဲ့စနေနေ့ညဘက်သတင်းတွေကိုဆက်ကြညာပေးနေပါတယ်။ Laos နိုင်ငံအနေနဲ့အာဆီယံနိုင်ငံကြီးဝင်ကြီးအစည်းအဝေးကိုမြို့တော် VN ချမ်းမှာဒီနေ့ဆက်လိုက်ပါပြီ။တရုတ်နိုင်ငံနဲ့နယ်မြေတင်းမာမှုတွေများလာနေတဲ့အချိန်မှာဖြစ်တဲ့ဒီအာဆီယံအရှေ့တောင်အရှာနိုင်ငံများအသင်းရဲ့ဒီအစည်းအဝေးမှာနိုင်ငံတကာနဲ့ဒေတာရင်းကိစ္စရပ်တွေကိုအမြင်ဖလှယ်ချမှာဖြစ်ပါတယ်။ဒီအစည်းအဝေးဟာ Laos နိုင်ငံအနေနဲ့အာဆီယံဥက္ကဋ္ဌတာဝန်ကိုမလေးရှားနိုင်ငံကလွှဲပြောင်းယူပြီး Laos နိုင်ငံမှာကျင်းပတဲ့ပထမဆုံးဝင်ကြီးအဆင့်ဆွေးနွေးပွဲဖြစ်ပါတယ်။နေ့ရက်ကြာကျင်းပမဲ့ဒီအစည်းအဝေးမှာတောင်တရုတ်ပင်လယ်တွင်တရုတ်ရဲ့နယ်မြေသစ်ဖော်ထုတ်မှုနဲ့ဆောက်လုပ်ရေးလုပ်ငန်းတွေလုပ်နေတာအပြင်ဒေတာရင်းကုန်သွယ်ရေးနဲ့နိုင်ငံခြားခီးတွားလာလေပတ်မှုနောက်အာဆီယံနဲ့နိုင်ငံခြားမိဘနိုင်ငံတွေကြားထိရောက်တဲ့ပူးပေါင်းဆောင်ရွက်မှုတိုးမြင့်ရေးကိစ္စတွေကိုအဓိကထားဆွေးနွေးကြမှာပါအမေရိကန်မဟာမိတ်ဖိလစ်ပိုင်အနေနဲ့တော့ဒီနယ်မြေအငင်းပွားမှုတွေတရုတ်နိုင်ငံနဲ့ဖြစ်နေတာကိုနိုင်ငံတကာတရားစီရင်မှုနဲ့ဖြေရှင်းဖို့တောင်းဆိုနေတာဟာနိုင်ငံရေးရရန်စတာတာဖြစ်တယ်လို့တရုတ်ဘက်ကတော့ချက်သားပရိနေကပဲဆွဆွဲခဲ့ပါတယ်အမေရိကန်သမ္မတဘရက်အိုဘားမားအနေနဲ့လည်းဒီနှစ်နှောင်းပိုင်းမှာလှုပ်ဖို့လာအိုနိုင်ငံမှာပဲလှုပ်ဖို့ရှိတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့ရှိပါတယ်။အဖွဲ့ဝင်ဆန်နိုင်ငံပါတဲ့ဒီအာဆီယံအဖွဲ့ထဲမှာမြန်မာနိုင်ငံပါဝင်လာအိုစ်ထိုင်းကမ္ဘောဒီးယားစင်ကာပူဖိလစ်ပိုင်ဘရူနိုက်ဗီယက်နမ်မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေပါပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံအရှေ့တောင်ပိုင်းကတောင်ကယ်ရိုလိုင်းနားပြည်နယ်ဟာလာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုကိုယ်စားပြုပြီးဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းကိုစနေနေ့မှာရွေးချယ်မှာဖြစ်ပါတယ်။ဒီမိုကရက်တစ်ပါတီရဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်ဖို့ရည်မှန်းထားတဲ့ဘာနီဆန်ဒါစ်နဲ့ဟီလာရီကလင်တန်တို့ဟာတောက်ကြနေညကတောင်ကယ်ရိုလိုင်းနားပြည်နယ်ကမဲပေးသူတွေကိုအနီးကပ်မဲဆွယ်စည်းရုံးမှုတွေပြုလုပ်ခဲ့ကြပါတယ်။စနေနေ့မှာကျင်းပမဲ့ဒီမိုကရက်တစ်ကိုယ်စားလှယ်လောင်းရွေးချယ်ပွဲမှာအနိုင်ရမယ်လို့မျှော်လင့်ထားတဲ့ကလင်တန်ကနိုင်ငံကိုစူးစီးညီညွတ်မှုပေးဖို့သူမရဲ့မျှော်မှန်းချက်ကိုပြောကြားခဲ့ပြီးဘာနီဆန်ဒါစ်ကတော့ Republican Party ဘက်ကသမ္မတကိုယ်စားလှယ်လောင်းဖြစ်ဖို့ရည်မှန်းထားတဲ့ Donald Trump ကိုဦးတည်ပြီးတိုက်ခိုက်ခဲ့ပါတယ်။သမ္မတကိုယ်စားလှယ်လောင်းဖြစ်ဖို့အတွက်လိုအပ်တဲ့ကိုယ်စားလှယ်အရေးအတွက်ထောက်ဝါလောက်ကိုရွေးချယ်ကြမယ်။လာမယ့်အပတ် Super Tuesday နေ့မှာမဲပေးဆုံးဖြတ်ချမယ်ပြည်နယ်အများစုမှာ Donald Trump ကအသာစီးရနေတာဖြစ်ပါတယ်
။ American နိုင်ငံစီးပွားရေးဟာပြီးခဲ့တဲ့နှစ်ကုန်မှာခံမှန်းထားတာထက်ပိုမြန်မြန်တိုးတက်လာနေပေမဲ့ဒီတိုးတက်မှုနှုန်းကနှေးကွေ့နေပါသေးတယ်။တောက်ကြနေတဲ့ American ကုသရေးဝန်ကြီးဌာနအစီရင်ခံစာအရ2015ခုနှစ်နောက်ဆုံး၄လပတ်ရဲ့ GDP စုပေါင်းပြည်တွင်းအသတင်းထုတ်လွှင့်မှုတန်ဖိုးတိုးတက်မှုဟာနှစ်စဉ်တိုးတက်မှုနှုန်း100ခန်းနှုန်းမှာရှိခဲ့တယ်လို့ဆိုပါတယ်။အရင်တော့ကတော့ကြံ့ကျင်သူတွေကဒီ GDP တိုးတက်မှုနှုန်းတိတက်နှေးလိမ့်မယ်လို့တွက်ဆခဲ့ကြတာပါ။အခုလိုမှန်းဆခဲ့တာကဘက်ပေါင်းစုံကိန်းဂဏန်းအချက်အလက်တွေကိုအခြေခံပြီးပုံမှန်လုပ်တဲ့ပြန်လည်သုံးသပ်မှုကနေတွက်ဆခဲ့တာပါ။2015ခုနှစ်တစ်နှစ်လုံးအတွက် အမေရိကန်စီးပွားရေးက 2.4% ကနေတိုးတက်ခဲ့ပါတယ်။အိမ်ပြည်တော်စီးပွားရေးချန်ပီယံ2ကတော့မနစ်ကစီးပွားရေးတိုးတက်မှုနှိကွေးခဲ့ရတာကရေနံစည်းချတာနဲ့ဒီကဏ္ဍမှာရင်းနှီးမြှုပ်နှံမှုကြာစင်တာနောက်အမေရိကန်တင်ပို့ကုန်တွေပေါ်ကမ္ဘာဝယ်လိုအားကျလာတာတွေကြောင့်ဖြစ်တယ်လို့ဆိုပါတယ်။စီးပွားရေးသုံးသပ်သူတွေကတော့အခုလိုအမေရိကန်ထုတ်ကုန်တွေပေါ်ကမ္ဘာဝယ်လိုအားကျလာတာကအမေရိကန်ဒေါ်လာစည်းတက်လာတာကြောင့်အမေရိကန်တင်ပို့ကုန်တွေဈေးတက်သွားလို့ဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။
ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA အဖွဲ့ရဲ့ဥက္ကဋ္ဌအသစ်ဟာပြောင်းရွှေ့နေတဲ့အဖွဲ့ကြီးရဲ့ပုံရိပ်ကိုပြန်လည်ပြုပြင်သွားမယ်လို့ကတိပြုလိုက်ပါတယ်။တောက်ကြနေက FIFA အဖွဲ့ရဲ့ကွန်ကရက်ဟာ Swiss လူမျိုးဘောလုံးအဖွဲ့အမှုဆောင်တဦးဖြစ်တဲ့ Gianni Infantino ကိုဥက္ကဋ္ဌဖြစ်ရွေးကောက်တင်မြှောက်ပေးခဲ့တဲ့နောက်သူကတာဝန်ထမ်းဆောင်မဲ့တာဝန်နေနဲ့ပတ်သက်ပြီးဂရင်းတော့တွေကိုအဲ့ဒီအချိန်ပြောကြခဲ့တာပါ FIFA အဖွဲ့ထဲမှာငွေကြေးအလွဲသုံးစားမှုတွေနဲ့အကျင့်ပြတ်ချစားမှုတွေရှိတယ်လို့အပြစ်တင်ခံခဲ့ရတဲ့ဆက်ဘတ်တလာရဲ့နေရာကိုဆက်ခံတဲ့ Infantino ဟာဒါဇင်နဲ့ချီတဲ့ FIFA တာဝန်ရှိသူတွေရဲ့လက်ယူမှုအတွက်မှုခင်းဆိုင်ရာစစ်ဆေးစုံစမ်းမှုတွေအပါအဝင် FIFA အဖွဲ့ရဲ့အငင်းပွားဝယ်ရာလှုပ်ဆောင်ချက်အမြောက်များကိုဖြေရှင်းရမှာဖြစ်ပါတယ
် Ireland နိုင်ငံရဲ့ပါလီမန်ရွေးကောက်ပွဲစတန်တွေအရလက်ရှိအာဏာရပါတီညီမောင်းအဖွဲ့ဟာတောက်ချနေမဲပေးရွေးချယ်မှုမှာအမတ်နေရာအများပြားဆုံးရှုံးခဲ့တာကြောင့်ပြိုကွဲတော့မယ့်အခြေအနေဖြစ်နေပါတယ်။စနေနေ့မှာမဲရီတမှုပီစီဖို့နိုင်ပိုင်းလူမှာဝင်ကြီးချုပ်အန်တာကန်နီရဲ့ဖီနာဂီလ်ပါတီဟာမျှော်လင့်ထားတဲ့မဲအီအတွက်ထက်ရောနေပြီး 23.8% ရာခိုင်နှုန်းပဲရရှိခဲ့ပါတယ်။ဒီပါတီရဲ့မဟာမိတ်လေဘာပါတီဟာလည်းမဲအီအတွက်900ရာခိုင်နှုန်းလောက်ရဖို့မျှော်လင့်ထားတာကြောင့်ဒီပါတီနှစ်ခုပေါင်းညီမောင်းအဖွဲ့အနေနဲ့ပါလီမန်ထဲမှာမဲအများစုရဖို့မတေချတဲ့အခြေအနေဖြစ်နေပါတယ်။ပြန်ပြက်ဖီနာဖိုင်ပါတီကတော့ဆနာမဲ 27.1% ရဖို့မျှော်မှန်းထားပါတယ်ဒီအိုင်ယာလန်ရဲ့အဓိကပါတီကြီးတစ်ခုဟာလွန်ခဲ့တဲ့ရာစုနှစ်တစ်ခုလောက်နီးပါးဖြစ်ပွားခဲ့တဲ့အိုင်ယာလန်ပြည်တွင်းစစ်ပွဲမှာတက်ခတ်ခဲ့ကြတဲ့ဘက်နှစ်ဖက်ကနေပေါက်ဖွားလာခဲ့ကြတာပါဒီပါတီကြီးတစ်ခုဟာပါလီမန်ထဲမှာတစ်ချိန်မှလက်တွဲပြီးလှုပ်ခဲ့တာမရှိဘူးတဲ့အတွက် Irish ဥပဒေပြုမတ်တွေအနေနဲ့ရှေ့ဆက်ပါဆက်လုပ်ကြမလဲဆိုတာမသေးကြပဲဖြစ်နေပါတယ်ခင်ဗျာ
ထိတ်တန့်ရောက်တဲ့ဒင်းတွေကိုကိုဝင်းမင်းနဲ့ကိုရဲကောင်တို့ကကြီးညာပေးခဲ့တာပါအခုတော့ဒီအပတ်စဉ်ကဏ္ဍတွေကိုမတင်ဆက်ခင်မှာကချင်ပြည်နယ်မှုရဲဆေးဝါးတိုက်ဖျက်ရေနောက်ဆက်တွဲခြေနေဘလို့ရှိတယ်လဲဆိုတာကိုရင်ဦးဆုံးတင်ပြပေးပါမယ်ကချင်ပြည်နယ်တွင်လူမှုအားနဲ့ဘိန်းခင်းဖျက်ဖို့တွားနေကြတဲ့ပတ်ကြဆန်လူမှုအခြေပြုမှုရဲဆေးဝါးတိုက်ဖြစ်ရေးအဖွဲ့ဝင်တွေရဲ့အသက်အန္တရာယ်လုံခြုံရေးစိုးရိမ်ရတဲ့အနေအထားဖြစ်လာနေလို့ကချင်ရမရဘတ်တွေရဲ့တိုက်တွန်းချက်နဲ့ပြန်လာနေကြပြီဖြစ်ပါတယ်။ဘိန်းခင်းဆိုင်သူတွေနဲ့ဘိန်းဖြတ်သူတွေကြားနှစ်ဖက်ပြင်းထန်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ကချင်ပြည်နယ်အစိုးရဘက်ကစစ်တပ်နဲ့ရဲတပ်ဖွဲ့အနေနဲ့လုံခြုံရေးတာဝန်မယူတော့ဘူးလို့ပြောဆိုလိုက်တဲ့ပေါ်ဘိန်းသွားဖြတ်တဲ့ပြည်သူတွေရဲ့လုံခြုံရေးအတွက်စိုးရိမ်ရလို့ပြန်လာနေကြတာလည်းဖြစ်ပါတယ်။အသေးစိတ်ကိုတော့မတ်စုမွန်ကဆက်သွယ်မင်းမြန်တင်ပြထားပါတယ်ရှင်။
ဟုတ်ပါတယ်ကချင်ပြည်နယ်အတွင်းဘိန်းအများဆုံးစိုက်ပျိုးရာဒေသတွေစီဘိန်းသွားဖြတ်နေကြတဲ့ပတ်ကျစန်းလို့ခေါ်တဲ့လူမှုအခြေပြုမူရစေဝါတိုက်ဖြတ်ရေးအဖွဲ့ဝင်တွေရဲ့အသက်အန္တရာယ်စိုးရိမ်ရတဲ့အနေအထားဖြစ်လာနေလို့ဒီကနေ့ဖေဖော်ဝါရီလ28ရက်နေ့စနေနေ့မှာတော့မိမိတို့ရောက်ရှိနေတဲ့နေရာတွေကနေပြန်လာဖို့တိုက်တွန်းကြတဲ့အတွက်ပြန်လာနေကြပြီဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းကဦးစခုံတရင်ရဲ့နေကြားဆောင်တဲ့နယ်ပြည်သူစစ်ပိုင်နယ်ဖြစ်တဲ့ကချင်ပြည်နယ်ကံပိုက်တီးဒေသဝေမိုးရွာမှာဘိန်းခင်းဆိုင်သူတွေနဲ့ဘိန်းဖြတ်စီပို့သွားတဲ့ပတ်ကျစံအဖွဲ့တွေကြားတနက်တွင်နဲ့ပြည့်မိုင်းနေတဲ့ခွဲအပြန်အလှန်တိုက်ခိုက်မှုတွေကြောင့်နှစ်ဖက်အတော်လေးအထိနာခဲ့ကြပါတယ်ဒီလိုမျိုးဘိန်းဖြက်လူမှုအဖွဲ့ကိုတိုက်ခိုက်ခဲ့တဲ့အတွက်ဒေသခံကချင်ပြည်သူလူမှုတွေကကချင်ပြည်နယ်အစိုးရနဲ့ဝန်ကြီးချုပ်ကိုဆန္ဒပြခဲ့ကြရာကရဲလုံခြုံရေးတွေနဲ့လည်းအခြေတင်တင်းမာမှုတွေဖြစ်ခဲ့ပါတယ်နောက်ပိုင်းမှာတော့ရဲတပ်ဖွဲ့ဝင်တွေဘက်ကလုံခြုံရေးတာဝန်မယူနိုင်တော့ဘူးလို့အတီးလင်းပြောကြားခဲ့ပြီးတဲ့နောက်မှာဘိန်းဖြက်ဖို့သွားနေတဲ့ပတ်ကျစံအဖွဲ့တွေရောက်နေတဲ့နေရာကနေပြန်လာကြဖို့တာဝန်ရှိသူတွေကမြတ်တာရက်ခံခဲ့တယ်လို့ကချင်ငင်းညာရေးအကျိုးဆောင်ဖွဲ့ကဦးအင်ရှန်ဆန်အောင်ကပြောပါတယ
်။မမေကဒီကလည်းဆမားနဲ့ပတ်သက်ကြတဲ့အခါကျတော့ဒီနေ့အပြည့်အဝနဲ့ဒီနေ့ရေးနဲ့ဒီပတ်သက်တာအဖွဲ့နဲ့ပြီးကြတာဖြစ်တယ်။အဲပြီးကြတဲ့အခါကျတော့အာသူတို့ကလည်းဒီအခြေအနေရပေါ့ဒီနေ့အပြည့်အဝအနေနဲ့ရေးအနေနဲ့တော့စာဝန်မယူနိုင်ဘူး။ဒါပေမဲ့ဆက်လို့ရလို့ပါဆိုတဲ့အနေနဲ့အခုကတော့ဒီစီစဉ်ရက်သွားတဲ့အမှုရှိပါတယ်။စကူလို့ပြောဆိုတော့ဒီတော်ကြီးအတင်းအားနဲ့တောင်းချင်မှရတယ်နေမင်းဖြစ်နေကြတယ်။အခုတော့ဆက်လို့မရတဲ့နေမင်းအနေနဲ့ဖြစ်နေကြတယ်။လူချင်းရောတော့စကားပါမယ်။ဒါမှမဟုတ်လေရေးကရေးကြလည်းပြောက်သွားတာမျိုးဖြစ်တယ်။အတူတူသွားမယ်။ဒီမှာဘလောက်အစီအမံရောမဖြစ်တော့ဘူး။ကောဘာမှမပါတဲ့ခါကျတော့မလင်းနဲ့အပေါ်ကြည့်တဲ့ချက်ပေါ်ခါကျတော့ကိုကြီးမကြီးလေးဒီစီတဲရံခံ
ဘိန်းခင်းအမျာ ပြဆိုင်ပြိုးထားတဲ့ကချင်ပြည်နယ်ကံပိုက်တီဒေသထဲမှာစစ်တပ်နဲ့ရဲလုံခြုံရေးတွေဘက်ကတာဝန်ခံမှုမရှိဘဲတွားရောက်မယ်ဆိုရင်တော့အလွန်ကိုအန္တရာယ်များတဲ့အနေအထားဖြစ်တယ်လို့ဘိန်းခင်းဖြတ်အဖွဲ့ပတ်ချက်ဆန်နဲ့တောက်လျှောက်သတင်းလိုက်ပါရယူနေတဲ့ဒေသခံသတင်းတောက်ကိုဇော်မိုးထက်ကလုံခြုံရေးအနေအထားစိုးရိမ်ရတဲ့အခြေအနေအခုလိုပြောပြပါတယ
်။လုံခြုံရေးအနေအထားကစစ်တပ်မပါလို့ကတော့ထိခိုက်ဒဏ်ရာရမှုပြည်ဆုံးမှုတော်တော်ကများတဲ့တဘောရှိတယ်အခုလိုသူတို့တွေပေါ့နော်အခုလိုပြန်ပြီးတော့ထောက်လာလိုက်တာကလည်းသိုးတွေကအကောင့်လို့ပြောလို့ရတာပေါ့ကျွန်တော်တို့သုံးသပ်ကြည့်တော့ဒီခွက်တွေရှစ်ဆက်ပြီးတိုးသွားမယ်လုံလုံရက်လည်းရဲရင်အားလောက်ပဲထည့်လိုက်မယ်ဆိုလို့ရှိရင်တော့အရန်ကိုစိုးရင်ကြာနေသားပါအဲ့တော့တကယ်လို့သူတို့လုံလုံကြီးမပေးလဲစွပ်ပြီးသွားမယ်မမြင်နိုင်တဲ့အဆက်ကြီးအများကြီးဖြစ်လာနိုင်တယ်ဘာလို့လဲဆိုတော့ဒီလိုရဲ့အနေဖြစ်သွားပြီလေပြောမယ်ဆိုလို့ရှိရင်လုံလုံကြီးအနေထားတော့ DGS အဖွဲ့ကြီးအတွက်ဟိုလုံကိုအားနေပါတယ်တော်တော်ကိုအားနေတယ်
ကချင်ပြည်နယ်တွင်ဘိန်းကင်းအများဆုံးစိုက်ပျိုးရာဒေသတွေဖြစ်တဲ့ကဒုံနဲ့ကံပိုက်တီဒေသတွေစီကိုသွားနေကြတဲ့ပတ်ကြက်စံလို့ခေါ်တဲ့ကချင်လူမှုဘိန်းကင်းဖြက်စည်းအဖွဲ့ကိုဘိန်းကင်းပိုင်ရှင်နေနဲ့ထိတ်တန့်ရင်ဆိုင်မှုရှိမှဆိုတဲ့လုံခြုံရေးအကြောင်းပြချက်နဲ့စစ်တပ်နဲ့နယ်မြေရဲလုံခြုံရေးတွေဘက်ကပိတ်ပြီးတော့တားဆီးခဲ့တာပါပြည်သူလူထုကလူမှုအင်အားနဲ့ကိုယ်တိုင်ပါဝင်တိုက်ဖြတ်ဖို့ကြိုးစားတဲ့လှုပ်ရှားမှုအပေါ်သက်ဆိုင်ရာပြည်နယ်အစိုးရနဲ့လုံခြုံရေးတာဝန်ရှိသူတွေဘက်ကပူးပေါင်းပါဝင်သင့်ပါတယ်လို့အရက်ဖတ်လူမှုအခြေပြု CSO Forum ကမတ်သိန်းနီဦးကအခုလိုပြောပါတယ်ကျွန်
တော်တို့အစိုးရရဲ့အပင်းမှုနဲ့အစိုးရရဲ့ပူးပေါင်းပါဝင်မှုကိုရှာရမယ်ဆိုလို့ရင်ပေါ်ပြီးလူမှုလှုပ်ရှားမှုအစီအစဉ်မျိုးရေးတိုက်ချဲ့ရင်ဟာတိုင်းတာတစ်ခုထိအောင်မြင်မှာပါရှင်လူမှုအစီအစဉ်ကိုလည်းကျမတို့ကလူတွေတို့ထိုက်နာခြင်းမှုမရှိသေးတဲ့ပေါ့နော်ဒီမျိုးတွေကိုကျမတို့ပို့ပြီးတော့စိတ်ကြစီစဉ်လို့လူပါတယ်အခုလေးရဟိုနောက်ချုပ်ချင်ကြဘူးပေါ့နော်ဆိုတော့ကျမတို့လည်းလူကြီးတွေနဲ့လူမှုနိုင်ပါတယ်ဆိတ်ရှင်နာကောင်းမှန်တော်လဲစက်မတိုးကြပါနဲ့ပေါ့နော်အန္တရာယ်မဖြစ်စေတဲ့လူတွေလောက်ပါပြန်ဆက်ခဲ့တာပြီးရင်နောက်ထပ်ညှိနှိုင်းမှုတွေပြင်ဆင်မှုတွေနဲ့ပြန်လောက်ပါအောင်ဆိုပြီးတော့မငြင်းမှုရပါတယ်ရှင
်အခုလိုမျိုးဘိန်းကင်းဖြက်စည်းဖို့သွားတဲ့လူမှုဥဆောင်တဲ့အဖွဲ့နဲ့ဘိန်းကင်းဆိုင်သူရွာသူရွာသားတွေအကြားအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားတာကိုရှုံချကြောင်းနဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးကျူးလွန်သူစီစဉ်ဆောင်ရွက်သူတို့ကိုအမြန်ဆုံးဖော်ထုတ်စုံစမ်းပြီးတရားဥပဒေနဲ့အညီအရေးယူဆောင်ရွက်ပေးဖို့နဲ့တိုက်ခိုက်ခံရသူတွေရဲ့နှစ်နာမှုတွေကိုတာဝန်ရှိသူတွေဘက်ကတာဝန်ယူပေးဖို့အရက်ဖတ်လူမှုအခြေပြုအဖွဲ့ CSO Forum ကလည်းကြေညာချက်ထုတ်တောင်းဆိုပါတယ်။မြန်မာတနိုင်ငံလုံးတိုင်းတာနဲ့စိုးရိမ်စရာအနေအထားကိုရောက်နေတဲ့မျိုးရေးဆေးဝါးပြဿနာ၊ဘိန်းဆိုင်ပြိုထုတ်လုပ်မှုတွေနဲ့ပတ်သက်လို့ပြည်ထောင်စုအစိုးရသက်ဆိုင်ရာပြည်내အစိုးရလွှတ်တော်တက်မတော်နဲ့မူရအထူးနှိမ်နှင်းရေးအဖွဲ့တို့ကလူမှုရဲ့လူလားချက်အတိုင်းပြည်သူလူထုနဲ့လက်တွဲပူးပေါင်းဆောင်ရွက်ဖို့ကိုလည်းပြည်သူတွေနဲ့ရက်ဖက်အဖွဲ့အစည်းတွေကတိုက်တွန်းတောင်းဆိုနေကြတာဖြစ်ပါတယ်ရှင်
။မဆုမွန်စုံစမ်းမြင်းမြန်တင်ပြခဲ့တာပါရှင်။အခုတော့ TV ယောဂဆန်ရဆောင်းပါးတစ်ပုဒ်ကိုတင်ပြပေးပါမယ်။ TV အဆုံနာယောဂရှိနေတဲ့လူနာတွေကိုပိုးပြီးလွယ်လွယ်ကူကူကုန်ကြစရိတ်တက်တက်တသာနဲ့ကုသနိုင်မဲ့သွေးဖောက်ဆန်းတက်တဲ့နီလန်တစ်ခုကိုဖော်ထုတ်လိုက်ပြီလို့သူတေတီတို့ကပြောပါတယ်။ TV ယောဂဟာကမ္ဘာလုံးဆန်ရယောဂတစ်ခုဖြစ်ပြီးနှစ်စဉ်လူပေါင်းတသန်းခွဲလောက်တည်ဆုံးနေရတယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ကပြောထားပါတယ်။ AP သတင်းဆောင်ပါကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်
။ TV ယောဂဟာအများအားဖြင့်တော့ဆင်းရဲတဲ့နိုင်ငံတွေအတွက်ပြဿနာကြီးဖြစ်ပေမဲ့လေယောဂဖြစ်တဲ့ထဲမှာကမ္ဘာတဝန်းလူနေထူထပ်တဲ့မြို့ကြီးတွေကဆင်းရဲသားတွေအိုးအိမ်မဲ့တွေလည်းပါပါတယ်။TV ရှိမှရှိစမ်းသပ်ဖို့နီလန်းမျိုးစုံရှိပေမဲ့လည်းအများစုကအချိန်ကြာရင်ကြာမကြာရင်ဈေးကြီးပါတယ်။ယောဂဖြစ်တဲ့လူများလုံးနာနဲ့အလွယ်တကူကူးစက်နိုင်တဲ့အချက်တွေကြောင့်ဒီယောဂရှိမှရှိစမ်းသပ်တာနဲ့ကုသတာမှာပိုထိရောက်တဲ့နည်းတွေကိုကမ္ဘာတဝန်းကသုတေသီတွေအပြင်းထန်စူးစမ်းခဲ့ကြတာပါ။ Stanford တက္ကသိုလ်ကသုတေသီတွေဟာသွေးဖောက်ဆန်းတဲ့သူတို့နီလန်းကိုလူနာ 2,000 နဲ့သုတေသနပြုခဲ့ပါတယ်။အဲ့ဒီနီလန်းကအရင်တုန်းကကုသမှုခံယူထားမှုတဲ့လူနာတွေနဲ့အပြင်းထန်ဖျားနာနေသူတွေကြားမှာခွဲခြားသိစေနိုင်မယ်လို့သူတေသူတွေကဆိုပါတယ်လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းအကြီးမားဆုံးအတားအဆီးကတီဗီယောဂါဟာပရိဇီဝါဆေးတွေကိုပိုပြီးခံနိုင်ရရှိလာတာပါတချို့လူတွေမှာဆိုရင်ဆေးမျိုးစုံကိုခံနိုင်ရရှိတဲ့တီဗီယောဂါဖြစ်နေတာမို့ကုသရတာတိတ်ကိုခက်လာပါတယ်တီဗီဝေဒနာတွေတယောက်ယောဂါပျောက်သွားဖို့နှစ်နှစ်အထိအချိန်ယူရတာမျိုးဖြစ်လာပါတယ်ဒေါက်တာမာဒါနူဆာဒဂီဟာလန်ဒန်တက္ကသိုလ်ကောလိဆေးရုံကကုန်ဒူးဆောင်အကြံပေးပုဂ္ဂိုလ်နဲ့ကောလိရဲ့ကူးစက်ယောဂါခုခံနိုင်စွမ်းအားဌာနကအကြီးအကဲကတိကတူပ
ါ Early diagnosis is critical because delays in diagnosis lead to delays in treatment which then allow the infection to go
ယောဂါရှိမရှိစောစောစီစီသိနိုင်ဖို့ကတိတ်ကိုအရေးကြီးပါတယ်။ဘာကြောင့်လဲဆိုတော့သိတာနောက်ကျရင်ကုရာနောက်ကျပြီးလူတစ်ယောက်ကနေတစ်ယောက်ကိုအလွယ်တကူကူးစက်စေနိုင်ပါတယ်။ TB ယောဂါကိုဓာတ်ခွဲခန်းမှာလက်ရှိစမ်းသပ်တဲ့နည်းကယောဂဖြစ်တဲ့နေရာကနေယူလာတဲ့စမ်းသပ်နမူနာမှာဘက်တီးရီးယားကိုရှာတာပါဒီနည်းကဘက်တီးရီးယားမှာပရိဇီဝဆေးခံနိုင်စွမ်းကိုက ျွန်တော်တို့စမ်းသပ်နိုင်ပြီးကုသနည်းကိုလိုလိုစီစဉ်နိုင်တာမို့အားသာချက်ရှိပါတယ်။ဒါပေမဲ့ဒီနည်းမှာအဓိကပြဿနာကယောဂဖြစ်တဲ့နေရာကနေစမ်းသပ်နမူနာကိုရဖို့တိတ်ကိုခက်ခဲပြီးတော့ရရင်တော့မှဘက်တီးရီးယားကိုရှာဖို့ကအချိန်တိတ်ကြာတတ်ပါတယ်။ဒါကြောင့်လဲယူရလွယ်တဲ့သွေးနမူနာနဲ့စမ်းသပ်နည်းကိုရဖို့တိတ်ကိုစိတ်ဝင်စားစူးစမ်းကြတာပါ
။ဒါဟာတိကျတယ်ဆိုရင်တော့သွေးကိုစမ်းသပ်တာဟာယောဂရှိမှရှိသိရဖို့ပိုလွယ်ကူတဲ့နည်းလမ်းဖြစ်မှာပါ။ဒါပေမဲ့ Stanford သုတေသနအဖွဲ့ရဲ့စမ်းသပ်နည်းဟာတတ်တမမတ်မျိုးရိုးဗီဇတွေရဲ့တိကျအပြုအမူကိုခွဲခြားဖော်ထုတ်တဲ့အပေါ်တည်မိထားပါတယ်။ဒီလိုသာဆိုရင်တော့နမူနာတွေကိုစမ်းစစ်လေ့လာမယ်အစစ်မြင့်ဓာတ်ခွဲခန်းတွေကိုဆင်းရဲတဲ့နိုင်ငံတွေကတတ်နိုင်မှာမဟုတ်ပါဘူး။တခါနမူနာတွေကိုတခြားပို့ပြီးစမ်းသပ်မယ်ဆိုလေအချိန်ပိုကြာမှာမို့ကုသရေနှောင့်နှေးနိုင်ပါတယ်။တခါ HIV လိုတခြားကူးစက်ရောဂါရှိနေတဲ့လူတွေအတွက်ဒီစမ်းသပ်နည်းကထိရောက်ပါမလားဆိုတဲ့စိုးရိမ်ချက်ကလည်းရှိနေတာပါ။တိကျမှုကိုပြောရင်တော့ဒီစမ်းသပ်နည်းဟာတိတ်ကြီးအသေးစိတ်မှာတော့မဟုတ်ဘူးလို့ဒေါက်တာနူဆာဒဂီကပြောပါတယ
် When we think of a test we typically think of its sensitivity its ability to detect something
စမ်းသပ်နည်းတစ်ခုအကြောင်းစဉ်းစားရင်ဒီစမ်းသပ်နည်းရဲ့တုံ့ပြန်နိုင်စွမ်းတစ်ခုခုကိုစမ်းသပ်နိုင်စွမ်းနဲ့တိကျမှုတွေကိုစဉ်းစားလေ့ရှိပါတယ်ဒီစမ်းသပ်နည်းဟာတိတ်ကိုတုံ့ပြန်နိုင်စွမ်းအကောင်ပြီးပုံမှန်မဟုတ်တာတစ်ခုခုရှိနေရင်လည်းသိနိုင်မှာပါဒါပေမဲ့တိတ်ပြီးတော့တိကျမှာတော့မဟုတ်ပါဘူးဆိုလိုတာကတခြားယောဂါတွေဒါမှမဟုတ်တခြားအခြေအနေတွေရှိနေတဲ့အခါမျိုးမှာပ
ါ Stanford သုတေသီတွေတည်ထင်ထားတာလိုမျိုးသွေးစမ်းသပ်တဲ့နည်းလမ်းတွေကလူတွေမှာ TB ယောဂါမရှိဘူးဆိုတာကိုသိနိုင်ဖို့တိကျတဲ့နည်းလမ်းတစ်ခုအဖြစ်ပိုပြီးတန်ဖိုးရှိတယ်ဆိုတာသက်သေပြနိုင်ပွဲရှိတယ်လို့ဒေါက်တာမာရန်နူဆာဒဂီကပြောပါတယ် TB ရှိမရှိစမ်းသပ်ဖို့ရိုးရှင်းမြန်ဆန်ပြီးစရိတ်သက်သာတဲ့နည်းလမ်းကိုရှာတွေ့ဖို့ရဟာအာဖရိကနဲ့အာရှဒေသတွေလိုပဲဥရောပအတွက်လည်းအရေးကြီးပါတယ်လန်ဒန်မြို့တော်ကယူလီယာ TV စမ်းသပ်ဌာနဟာအမြဲတမ်းအလုပ်များနေပြီးလိုအပ်ချက်ကိုဘယ်တော့မှမပြည့်မီဘူးလို့ဝန်ထမ်းတွေကပြောပါတယ်။လန်ဒန်မှာတစ်နှစ်ကို TV ယောဂါဖြစ်တဲ့လူ 3,500 လောက်တိုးလာနေတယ်လို့ဆရာဝန်တွေကပြောပါတယ်။ဒီယောဂါဟာဖြင့်လူအများယုံကြည်တာနဲ့ကွဲလွဲစွာပဲဘယ်တော့မှပျောက်မသွားသေးတဲ့ယောဂါဖြစ်ပါတယ်ခင်ဗျာ
။ TV ယောဂါကိုကုသနိုင်မဲ့နည်းလမ်းသစ်တွေ့ရှိမှုနဲ့ပတ်သက်ပြီးတော့ကိုကျော်သိန်းပြောပြခဲ့တာပါရှင်။အခုတော့ဒီအပတ်စဉ်ကဏ္ဍဖြစ်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ရဲ့အလှည့်ရောက်ပါပြီဒီတစ်ပတ်မှာတော့အမေရိကန်ပြည်ထောင်စုမှာအကြမ်းဖက်မှုတိုက်ဖျက်ရေးစုံစမ်းမှုတစ်ခုနဲ့ပတ်သက်လို့ FBI ထောက်လှမ်းရေးဌာနနဲ့ Apple နည်းပညာကုမ္ပဏီတို့ကြားဖြစ်နေတဲ့ပြဿနာမှာ Microsoft ကုမ္ပဏီအကြီးအကဲကတော့ Apple အနေနဲ့အစိုးရတောင်းဆိုတဲ့အတိုင်းလိုက်လျောနိုင်မှာပါလို့ပြောကြားခဲ့ပါတယ်ကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့မှာလူပေါင်း14ယောက်တေဆုံးခဲ့တဲ့ပြစ်ခတ်မှုမှာအကြမ်းဖက်ဝါဒီသေနတ်သမားရဲ့ iPhone ထဲကအချက်လက်တွေကို FBI ကမဖော်ထုတ်နိုင်လို့ Apple ကုမ္ပဏီကိုဖော်ထုတ်နိုင်အောင်လုပ်ပေးဖို့တောင်းဆိုပါတယ်။ဒါပေမဲ့ Apple ကတကဘာလုံးက iPhone, iPad တွေအားလုံးရဲ့လုံခြုံရေးကိုထိခိုက်မယ်ဆိုပြီးငြင်းဆန်ပါတယ်။ဒီကိစ္စမှာကမ္ဘာကျော်အမေရိကန်နည်းပညာကုမ္ပဏီအများစုက Apple ဘက်ကထောက်ခံနေချိန်မှာပဲ Microsoft ကတော့အစိုးရနဲ့ဤပညာကုမ္ပဏီတွေအနေနဲ့ပြည်သူတွေရဲ့လုံခြုံရေးနဲ့ကိုယ်ရေးအချက်လက်တွေအကာအကွယ်ပေးနိုင်ရေးကိုနီးလန်းရှာတင်တယ်လို့ပြောခဲ့တာပါ VOA သတင်းနောက် Slatiza ဟုတ်ရဲ့သတင်းကိုအခြေခံပြီးမတ်စုမြမွန်ကစူးစီးရှင်းပြပါလိုက်မယ်ရှင
်ဒါညုံ iPhone ကင်တာမလား passcode ထားဖို့မပေါ့နေအောင်နော
်ထားပါလေဗျ passcode အတွက်နံပါတ်၄လုံးနဲ့ထားလို့ရလို့တော်သေးတယ်ခက်ခက်နဲ့မှားတာမျိုးဆိုရင်တော့ထားဖြစ်မှာမဟုတ်
ကျွန်တော်တို့မှအစတုန်းကအဲ့နံပါတ်၄လုံးကိုဖုန်းသုံးခြင်းတဲ့အခါတိုင်းမှာထည့်နေရလို့အလုတ်ရှုပ်တယ်ဆိုပြီးတော့မထားဖြစ်ဘူးနောက်တော့မှ iPhone လုံခြုံရေးအကြောင်းတွေဖတ်ပြီးတော့ထားဖို့အရေးကြီးတယ်မဖြစ်မနေထားမှာဆိုပြီးတော့ passcode ထားပြတာ
passcode ထားဖို့ကလည်းခက်ခက်မဟုတ်ပါဘူး general setting အောက်က touch ID and passcode ဆိုတဲ့ထည့်ကိုဝင်ပြီးတော့ကိုယ်ဆင်ပြေတယ်လို့ setting လုပ်လိုက်ရုံပဲ
အဲ့မှာအရေးကြီးတဲ့တစ်ချက်ပါတယ်တကယ်လို့ passcode ကို10ခေါက်မှားထည့်မိတာနဲ့ iPhone ထဲမှာရှိသမျှအချက်လက်အားလုံးကိုဖျက်လိုက်ပါဆိုပြီးတော့ရွေးနိုင်တာတစ်ခုပါတယ်အဲ့ရွေးချယ်ခွင့်ကြောင့်ပဲအခု Apple ကုမ္ပဏီနဲ့ FBI ထောက်လိုက်ရေးအဖွဲ့ကြားမှာအခြေတင်ဖြစ်နေတာသတင်းကြီးနေတယ်မလားကိုသားညုံရဲ့
ဟုတ်တယ်ဗျဒီပြီးခဲ့တဲ့2015ဒီဇင်ဘာလဇန်နဝါရီကကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့မှာအကြမ်းဖက်ဝါဒီဆွဲရှိတဲ့လင်မယားကျမကြီးအဆောက်အုံတစ်ခုတည်းကိုတရက်နဲ့ဝင်ပစ်လို့လူ14ယောက်တေသွားတဲ့ကိစ္စလေဒီမှုမှာကတနတ်သမားစာယီဖာရူရဲ့ iPhone နဲ့ကအချက်တွေကိုစုံစမ်းစစ်ဆေးဖို့ FBI ကစူးစမ်းနေတာမအောင်မြင်သူ့ဖုန်းရဲ့ passcode ကို FBI ကခမန်းထည့်နေတာမမှန်ဘူးအဲ့ဒါဆေကာမှားထည့်မိလို့ဖုန်းထဲမှာရှိသမျှအချက်လက်တွေအားလုံးပြတ်ကုန်လို့ရှိရင်အရေးကြီးတဲ့တဲလွန်စားတွေမရတော့မှကို FBI ကစိုးရိမ်နေဒါကြောင့်မလို့ FBI ကနေပြီးတော့ဒီ passcode ကိုအခက်အခဲမရှိထည့်နိုင်ပြီးတော့ဖုန်းဖွင့်လို့ရအောင်နဲ့ အချက်လက်တွေလူလျောက်ဖျက်လိုက်မဲ့ function ကိုအလုံးမလုံးအောင်ဒီဖုန်းအတွက်လုံခြုံရေးအဆင့်ချထားတဲ့ operating system software အသစ်ကိုထွင်ပေးပါဆိုပြီး Apple ကုမ္ပဏီကိုတောင်းဆိုတာဗျ။
တောင်းဆိုရဆိုတဲ့နေရာမှာလဲတရားရုံးအမိန့်နယ်ကိုတောင်းဆိုရရှင့် Apple ကုမ္ပဏီကလည်းသူ့ရဲ့ iPhone သုံးနေချသူတွေရဲ့ယုံကြည်စိတ်ချရမှုကအဓိကအရေးကြီးဆုံးပဲဆိုပြီးတော့လုံမပေးနိုင်ဘူးလို့ညင်းတယ်။ Apple ရဲ့ CEO အမှုဆောင်အရာရှိချုပ် Tim Cook ရဲ့အပြောအတိုင်းဆိုရင်တော့သူတို့ဘက်ကလုံမပေးနိုင်တဲ့ကိစ္စကိုအစိုးရကတောင်းဆိုတာပဲလို့ဆိုပြီးတော့တုံ့ပြန်တယ်ကိုသားညုံရဲ့ iPhone သုံးတဲ့သူတွေအတွက်အိတ်ဖွင့်ပေးစာဆိုပြီးတော့ Tim Cook ရေးထားတဲ့အတိုင်းဆိုရင် FBI တောင်းဆိုတဲ့ဤပညာကလောလောဆယ်ရှိကိုမရှိသေးဘူး။နောက်တောင်းဆိုတဲ့အတိုင်းလိုက်နာပြီးတော့ software ကိုထွင်လိုက်မယ်ဆိုလို့ရှိရင်စေစုနှစ်နဲ့ချီပြီးတော့မှအင်မတန်မှစိတ်ချရအောင်လှုပ်ထားရတဲ့ iPhone တွေရဲ့လုံခြုံရေးအတွက်ကိုစိုးရိမ်စရာတွေရှိလာနိုင်တယ်တဲ့။
FBI ကတော့ Saeed Farooq ရဲ့ဒီ iPhone 5C အတွက်ပဲလုံခြုံရေးအဆင့်ချထားတဲ့ operating system ကိုထွင်ပေးပါဆိုပြီးတော့တောင်းဆိုတာပါ။ဒါမှမဟုတ်အဲ့လိုမျိုးထွင်ပေးလိုက်ပြီးဆိုတော့ ਨੇ တခြားဖုန်းတွေမှာလည်းသုံးနိုင်တယ်။အဲ့ဒါကိုသူက Master Key နဲ့တင်စားတယ်။ဒီ Master Key မတမာသူတွေလက်ထဲကိုရောက်သွားပြီဆိုလို့ရှိရင်အခြားတန်းပေါင်းများစွာသော iPhone တွေရဲ့လုံခြုံရေးအတွက်သိပ်ပြီးတော့စိုးရိမ်စရာဖြစ်တယ်လို့ Tim Cook ကအကြောင်းပြချက်ပေးပါတယ်။
အရင် Apple iOS အဟောင်းတွေတုန်းကတော့ဖုန်းထဲကအချက်အလက်တွေကိုယူနိုင်မဲ့ encryption key တွေမြန်မာလိုစီလီယံပြန်မယ်ဆိုရင်တော့ဖုန်းရဲ့လုံခြုံရေးတော့ချက်တွေပေါ့အဲ့ဒီ key တွေကိုထည့်ထားပေးတယ်။ဒါပေမဲ့ iOS 8ကစပြီးတော့မှလုံခြုံရေးကိုအဆင့်မြင့်လိုက်တဲ့အနေနဲ့ encryption key တွေကိုထည့်မထားပေးတော့ဘူး။ဒီနေရာမှာ encrypt လုပ်တဲ့စနစ်ကိုနည်းနည်းလေးရှင်းပြချင်ပါတယ်။Apple တို့ Samsung တို့အပါအဝင်ဖုန်းကုမ္ပဏီတော်တော်များများနောက်ပိုင်းထုတ်တဲ့ဖုန်းသစ်တွေထဲမှာ encrypted system တွေကိုသုံးပါတယ်။ဘာလဲဆိုတော့ကိုကဒီလက်ကင်ဖုန်းထဲရအချက်အလက်တွေကိုပင်ကုတ်တို့ပတ်စကုတ်တို့ထားပြီးတော့ကာကွယ်ပေးပါလို့ရွေးချယ်လိုက်ပြီဆိုတော့အဲ့ဒီခါကျလို့ရှိရင်ဒီဖုန်းထဲမှာရှိနေသမျှအချက်အလက်တွေအားလုံးကိုတခြားသူတွေခိုးယူလို့မရနိုင်အောင်လို့လုံခြုံရေးကိုလှုပ်ပေးလိုက်တယ်။ပတ်စကုတ်ကိုထည့်ပြီးတော့ဖုန်းဖွင့်နိုင်တဲ့ဖုန်းပိုင်ရှင်မဟုတ်ဘူးဆိုလို့ရှိရင်ဖုန်းထဲမှာရှိနေတဲ့အချက်အလက်တွေအားလုံးကိုဘာမှအဓိပ္ပာယ်မရှိတဲ့အချက်အလက်တွေဖြစ်နေအောင်သူတို့ကလှုပ်ထားလိုက်တာပါ။အဲ့လိုမျိုး encrypt လုပ်ထားတဲ့ဖုန်းတွေ text message ပို့တဲ့ application တွေကထောက်လန်းရေးတို့မတမာတဲ့သူတွေတို့အတွက်ကတော့ဒုက္ခကြီးပါသူတို့စီမှာအဓိပ္ပာယ်ပေါ်နိုင်တဲ့ encryption key တွေမရှိလို့ရှင်ဘာမှလုပ်လို့မရဘူးဥပမာ text message ဆိုတော့ကိုက hello လို့ရေးလိုက်တာကိုကြားဖြတ်ပြီးတော့ခိုးယူလို့မရအောင်လို့ဘာမှအဓိပ္ပာယ်မရှိတဲ့စာသားတွေဖြစ်အောင်လုပ်လိုက်ပြီးတော့လက်ခံတဲ့သူစီကိုပို့ပေးတယ်တကယ်ကိုကိုပို့တဲ့လက်ခံသူစီကိုရောက်သွားတော့မှပဲ hello ဆိုတာပေါ်အောင်လို့လုံခြုံရေးစနစ်ကိုလုပ်ထားတာပါ
အခုခေတ် smartphone တွေဆိုတော့ကအရေးကြီးတဲ့ကိုယ်ကြီးကိုယ်တော်ကိစ္စအားလုံးစုနေတဲ့နေရာလို့တော့မှပြောရင်မမှားဘူးဗျ။အဲဒါကြောင့်လဲ Apple CEO ကသူ့ရဲ့ iPhone 3တွေရဲ့အချက်အလက်လုံခြုံရေးကိုအတက်နိုင်ဆုံးအကာအကွယ်သွားမယ်လို့ပြောတယ်မဆင်မြန်မို့ရဲ့
။တကယ်တော့အခုလိုမျိုးလုံခြုံရေးကိစ္စအတွက် FBI ရဲ့တောင်းဆိုမှုကို Apple ဘက်ကညင်းတာဒါပထမဆုံးချိန်မဟုတ်ဘူးရှင်။ Mashable Online Media ရဲ့သတင်းဖော်ပြချက်အရဆိုလို့ရှိရင် password ထည့်ထားတဲ့ iPhone ကိုအာဏာပိုင်တွေတောင်းဆိုလာရင်တော့မှunlock လုပ်မပေးနိုင်ဘူးလို့ Apple ကုမ္ပဏီက American တရားသူကြီးတယောက်ကို2015ခုနှစ်တုန်းကပြောခဲ့တာတဲ့နောက်ပြီးတော့2014ခုနှစ်တုန်းကလည်းအခုလိုမျိုး Apple ပစ္စည်းသုံးတဲ့သူတွေအတွက်အိတ်ဖွင့်ပေးစာတွေမှာသူတို့ရဲ့ဝန်ဆောင်မှုကိုကြားဝင်ထောက်လှမ်းနိုင်အောင် Apple ကုမ္ပဏီအနေနဲ့ဘယ်နိုင်ငံဘယ်အစိုးရနဲ့မှပူးပေါင်းပြီးတော့လုံခြုံရေးကိုရှော့ချပေးမှာမဟုတ်ဘူးလို့ဖော်ပြခဲ့တာပါ
Apple အပြင် Microsoft Google စတဲ့ဤပညာကုမ္ပဏီကြီးတွေကလည်းဒီကိစ္စကိုအမြဲလူသိရှင်များဆန့်ကျင်ပြောနေကြတာပါသူရဲ့လုံခြုံရေးစနစ်တွေကိုထောက်လန်းနိုင်ဖို့ရှော့ပေးလိုက်လို့ရှိရင်သုံးဆွဲသူတွေရဲ့ကိုယ်ရေးကိုယ်တော်ကိုထိခိုက်နစ်နာမဲ့ဆိုးကျိုးတွေအများကြီးရှိတယ်လို့သတိပေးကြပါရစေ
။အခုကိစ္စမှာလည်း Apple ကသူတို့ဘက်ကတော့တတ်နိုင်သမျှ FBI ကိုအကူအညီပေးခဲ့တယ်။ဒါပေမဲ့ iPhone သုံးနေတဲ့သူတန်းနဲ့ချီရဲ့လုံခြုံရေးကိုထောက်ထားပြီးတော့မှလုံခြုံရေးတော့ချက်ကိုတော့မပေးနိုင်ဘူးလို့ညင်းနေတာပါ။တစ်ဖက်မှာကြတော့လည်းဒီအကြမ်းဖက်သမားတွေကရှေ့ပြေးနေတဲ့ဤပညာတွေကိုအသုံးချလာကြတယ်။ဆိုတော့အစိုးရတွေရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးမှာစိန်ခေါ်မှုတွေပိုပြီးတော့ရှိလာနေတာကိုအခုလက်တွေ့မြင်နေရတာဖြစ်ပါရဲ့ရှင
်။မဆူမြတ်မွန်စူးစီးတင်ပြထားတဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့ internet စာမျက်နှာ burmese.voanews.com မှာတွင်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ VOA American အသံမြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။စနေနေ့ည VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွေးအစီအစဉ်မှာတော့သောရရှင်တွေစောင့်မျှော်နေတဲ့စနေနေ့ညဓာတ်ရိုက်လှိုင်းလိုင်းအစီအစဉ်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ကိုကျော်ကျော်သိန်းတဲ့အတူထုတ်လုပ်သူမတ်စုမွန်ကကူညီတင်ဆက်ပေးပါမယ်ရှင်။
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းစီစဉ်ကနေကြိုးစို့ပါရယ်ပြီးခဲ့တဲ့အင်္ဂါနေ့ကဘာထူးတက်မြို့မှာရှိတဲ့တက်မတော်ကြီးဘိုးတင်နန်းเจ้าမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ဘိုးချုပ်မူကြီးမင်းအောင်လှိုင်ကမြန်မာနိုင်ငံရေးနဲ့ပတ်သက်တဲ့သဘောထားတချို့ကိုပြောသွားတာရှိပါတယ်အဲ့ဒီအထက်မှာမြန်မာအတိတ်သမိုင်းအရာတိုင်းပြည်ပေါ်သစ္စာမဲ့တာပြည်ပနိုင်ငံပေါ်သစ္စာခံတာတက်မတော်အပေါ်သစ္စာမဲ့တာတွေကြောင့်နိုင်ငံအရေးကိစ္စတွေရှုပ်ထွေးခဲ့ပြီးအဲ့ဒီလိုထပ်မဖြစ်စေဖို့ဖွဲ့စည်းပုံအခြေခံဥပဒေမှာသတ်မှတ်ချက်တချို့ထည့်သွင်းထားတာဖြစ်တဲ့ဆိုပြီးတော့ပြောသွားပါတယ်။ဆိုတော့ဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ပြောစကားပေါ်မှာအခြေခံပြီးတော့ဒီလိုပြောတဲ့စကားကိုကျွန်တော်တို့သောတာရှင်တွေကသဘောတူပါသလားလက်ရှိအခြေအနေကဟာလားသမရသည်ရွေးချယ်ဖို့အစိုးရအဖွဲ့အလွှဲပြောင်းလုပ်ဖို့အခြေခံဥပဒေပြင်ဆင်ဖို့စတဲ့အရေးကြီးတဲ့ကိစ္စရပ်တွေရှိနေတဲ့အချိန်မျိုးမှာဗိုလ်ချုပ်မှုကြီးကဒီစကားပြောတယ်ဆိုတာရည်ရွယ်ချက်ရှိတယ်ဆိုတာတော့သိကြပါတယ်။ဘယ်လိုရည်ရွယ်ချက်နဲ့ဒီလိုပြောတယ်လို့ကျွန်တော်တို့သောတာရှင်တွေကနားလည်ပါတယ်ဒါကိုအဓိကဆွေးနွေးဖို့ပါပင်နယ်ဆွေးနွေးပြီးဖို့ဖိတ်ခေါ်ထားသူနှူးကတော့မြန်မာနိုင်ငံရေးကိုအနီးကပ်စောင့်ကြည့်လေ့လာပြီးတော့ဝေဖန်သုံးသပ်ချက်ဆောင်မတွေရေးသားနေတဲ့အထက်ကထင်ရှားတဲ့စိုက်ဆရာတူဖြစ်သူဦးကျော်ဝင်းနောက်တစ်ခုကတော့ကျွန်တော်တို့ပိတ်သက်နေရင်းနှီးပြီးသားစာနယ်ဇင်းဆရာဦးစီသူအောင်မြင့်တို့ဖြစ်ပါတယ်ဆိုတော့ကျွန်တော်တို့အစဉ်လာအတိုင်းပဲပင်နယ်ဆွေးနွေးပြီးမဲ့သူနှစ်ဦးရဲ့ဝေဖန်သုံးသပ်ချက်သဘောထားလေးအရင်ဆုံးကျွန်တော်နားထောင်ကြည့်အောင်ပါဆရာဦးကျော်ဝင်းခင်ဗျာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ဒီမိန်ကွန်းပါပြောစကားနဲ့ပတ်သက်ပြီးတော့ဆရာဦးကျော်ဝင်းဘယ်လိုနားလဲပါတယ်လဲခင်ဗျာ
ဒီလိုရပြောလို့ရှိရင်တော့တက်ကောင်းဆောင်နေတဲ့နိုင်ငံကြီးကောင်းဆောင်နေကြမှာမတူတဲ့အမြင်ကြီးရှိတတ်တယ်ဗျအဲ့တော့ဘာတွေမတူလဲဘယ်လိုမတူလဲဆိုတာတွေကိုဒီအချိန်မှာအကျယ်ချဲ့ပြီးကျွန်တော်အငြင်းမပွားခြင်းဘာဖြစ်လို့လဲဆိုတော့အခုလုံးလုံးစဲ့အငြင်းပွားလဲအခြေအပေါ်မှာမဟုတ်ပဲနဲ့ပြဿနာတွေပိုရှုပ်ထွေးရုံရှိမှာအဲ့တော့ဒါကတော့ဒေါအောင်ဆန်းစုကြည်တခါပြောဘူးသလိုပဲပြဿနာတွေရှိလာပြီးမတူတဲ့အမြင်ကြီးရှိလာညှိကြမှာလုံးလုံးပဲညှိနေရလို့ရှင်ဖြည်းဖြည်းချင်းညှိကြမှာကျွန်တော်တို့အဲ့ဒါလိုမြင်တယ်အဲ့တော့မတူတဲ့အယူဆရှိတယ်ဆိုတာကတော့ကျွန်တော်တို့အတိမတ်ပြုခါမှာ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ခင်ဗျာညှိရဖို့ဆိုတာကတော့တောက်လျှောက်ပြောလာကြပါတယ်ညှိနေတာတွေလည်းကျွန်တော်တို့ကြားထားသိထားတာတွေရှိပါတယ်ဆိုတော့ညှိနှိုင်းတဲ့နေရာမှာအဆင်ပြေမဲ့အလားအလာတွေကိုရောဆရာဦးကျော်ဝင်းဘယ်လောက်ထိမြင်ထားပါပြီလဲ
လေပုံပြီးရလို့ရှိတယ်နော်ဒီဆုံးဝအပြီးမှာအင်းညောညောအာနာဆွေးရီကိုဦးတည်ပြီးဆွေးနွေးရင်မပြေတဲ့ရပြင်ရှိပါဘူး။ဒီဓာတ်မှတ်ဒီအချိန်မှာကျွန်တော်တို့ကသိပြီးညောလင်းချက်တွေအများကြီးထားပြီးတော့အခြေခံဥပဒေပြင်ဆင်ရေးအထူးသဖြင့်တော့59စာပြင်ဆင်ရေးနဲ့တွဲသွားမယ်ဆိုရင်တော့ဒီအင်းညောညောအာနာဆွေးရီမှာအဟန့်အတာနောက်ရှက်လို့မဟုတ်ကြံ့ကြံ့မှုတွေဖြစ်ကောင်းဖြစ်သွားနိုင်တယ်လို့ထင်တယ်။ဒါကြောင့်ကျွန်တော်ဆန္ဒတော့ဒီအချိန်မှာအေးညောင်းညောင်းအာနာလွယ်ရေးကိုဥတည်ပြီးတော့ပဲဆွေးနွေးနေကြတယ်။ကိုယ့်လက်ထက်မှာအာနာတစုံတရာရလာပြီးမှကြံတဲ့ကိစ္စကိုဖြည်းဖြည်းချင်းကြီးနေဆောင်ဝတာပိုသိမ့်ရလိမ့်မယ်ထင်တယ
်။ဟုတ်ကဲ့ခင်ဗျာ။ဇာဥစီသူအောင်မြင့်သဘောထားလည်းသိပါစေ
။အဲကျွန်တော်တူချင်းမြင်တာကတော့အဲနှစ်ပိုင်းခွဲပြီးတော့မြင်ပါလေ။အဲဟိုကတက်မလို့ကကွေးဦးကြီးချုပ်ပြောတဲ့ဟာကိုကျွန်တော်တို့ဘလို့အတိတ်ပြည့်ဖွဲ့မလဲဆိုတဲ့ဟာပေါ့နော်။အဲ့ဒီလိုပြင်လဲဆိုတဲ့ဟာကဒါအလုံးခုနကရောင်းချက်ဝင်လဲပြောသွားပြီးပြီကျွန်တော်တို့နားလေတာကစိုးစီးပုံတို့မှာချက်ချက်ထည့်ထားတယ်ဆိုတဲ့ဥစ္စာကတကယ်လို့များပုံမှန်59စလုံးကိုကြီးညွှန်းတယ်ဆိုရင်တော့ဟိုဒါကလလုံးပြန်မှာဒါအတွင်ကြီးပြောင်းရေးကိုကျွန်တော်တို့ဥတည်ပြီးတော့ပြောမယ်ဆိုရင်တော့ဟိုအေးချမ်းဖြစ်ဖို့ဆိုရင်တော့ဖွဲ့စည်းပုံအခြေခံဥပဒေတိုင်းနဲ့ဟိုသွားတာတော့ကောင်းမှာပေါ့ဒါမှန်ပါတယ်ဒါကတော့အရင်ပွားကြလည်းမရှိဘူးကျွန်တော်ဒီတိုင်းသွားမှာပဲဒါပေမဲ့ကျွန်တော်ဟိုအောင်တော့အများအားကျွန်တော်ဟိုနေလာပါတယ်စောက်ကြည့်ပါတယ်ဒီတမ်းတော့ကာကွယ်ရေးဥပဒေမူကြီးမင်းအောင်လှိုင်အခုချိန်မကပါဘူးရှေ့ပိုင်းမှာသူပြောခဲ့တဲ့ စကားတွေလက်ခုံးတွေလို့ကျွန်တော်လေ့လာတယ်။လေ့လာတဲ့အခါကျတော့အဲသူအနေနဲ့သူဒီ2010နဲ့2015တာဝန်ယူတဲ့ကာလအတွင်းမှာပေါ့2017ကနေ2015တာဝန်ယူတဲ့ကာလအတွင်းမှာတမတော်ကိုသူပြည်ပြင်ပြောင်းလဲတာတွေနောက်အခြေအနေရဲ့လက်ရုံးကြီးဖြစ်အောင်အဲသူပြည်ပြင်နာတွေလူခွင့်ရေးချုပ်ဖောက်မှုတွေကနေပြီးတော့မှဒီလုပ်တာတွေကောင်းတယ်တွေကျွန်တော်အများကြီးတွေ့ခဲ့တယ်။ဒါပေမဲ့ကျွန်တော်တို့ပြည်ကြီးအနေနဲ့ဟိုတိတ်ပြီးတော့မှဟိုစိတ်တိုင်းမကြစီရပါညာဒါတွေကဘာလဲဆိုတော့တမတော်ရဲ့သမိုင်းကိုပေါ့တမတော်ရဲ့သမိုင်းကိုပြန်ပြီးတော့မှကောက်ယူတယ်ပြောတယ်ဆိုတဲ့ဒီမှာကတော့ကျွန်တော်တို့ရဲ့အမြင်ကတော့မတူနိုင်ဘူး။ဟိုဘာကြောင့်လဲဆိုတဲ့အခါကျတော့တမတော်ဆိုတာကျွန်တော်တို့ကတမတော်နဲ့စိတ်အနာရှင်တွေကကျွန်တော်နှစ်ပိုင်းခွဲပြီးတော့မြင်ရမယ်လို့ကျွန်တော်တို့ကတော့မြင်တာပေါ့
။ဟုတ်ကဲ့။
ဒါပေမဲ့သူကအမွေချက်ခံတဲ့ဒါတမတော်ကာကွယ်ရေးဦးစီးချုပ်တယောက်ဆိုတဲ့အခါကျတော့နှစ်ခုစလုံးကိုသူကတကယ်နဲ့တည်းသူအမြင်ပြောလို့ပြောထားကြည့်တယ်။ကျွန်တော်တို့ကမျိုးမြင်တယ်။အဲတမတော်သမိုင်းနဲ့တမတော်ကာကွယ်ရေးဦးစီးချုပ်ရဲ့သမိုင်းတွေကိုအဲ့လိုမျိုးခွဲပြီးတော့ပြောမယ်ဆိုရင်1962ကစပြီးတော့မှဒီစစ်အာဏာရှင်ဒါကျွန်တော်တို့ဒါရှင်းလင်းပါတယ်။အဲဘုဒ္ဓအဲဘုဒ္ဓကြီးနေဝင်းကနေပြီးတော့မှတိုင်းပြည်ကိုအာဏာသိမ်းနဲ့အုပ်ချုပ်တယ်။အဲ့ဒီဟာကြီးကနှစ်ပေါင်းဟို50ကျော်လောက်ကျွန်တော်ရန်စူးနှစ်တဝက်ကျော်လောက်ကြာခဲ့တယ်။နောက်ပိုင်းမှာလည်းတမတော်ကာကွယ်ရေးဦးစီးချုပ်ဘုဒ္ဓမြို့ပန်းရွှေကနေပြီးတော့မှစစ်အာဏာရှင်ရှင်းလင်းနဲ့အုပ်ချုပ်တယ်။ဆိုတဲ့ခါကျတော့ဒါတမတော်ကဒီစစ်အာဏာရှင်ရဲ့အကုန်ချကိုခံရတာ။အဲဒီလိုမျိုးရှင်းလင်းတဲ့အာအမြင်မျိုးတွေကတော့ကျွန်တော်တို့ဒါတမတော်ကာကွယ်ရေးဦးစီးချုပ်ကြီးကမျှော်လင့်လို့တော့မရနိုင်ဘူး။အဲ့တော့တမိုင်းမှာတကယ်အဲ့လိုပဲဖြစ်ခဲ့တယ်ဆိုတဲ့အခါကျတော့ဟိုကောင်းတာလုပ်တယ်လုပ်ဖို့ဆိုရင်တော့ကောင်းတဲ့တမိုင်းဆိုင်ရာအမြင်တော့ရှိဖို့တော့လိုတာပေါ့နော
်အဲ့လို
ဆိုကျွန်တော်တို့ဒီဟာပွားစီရပြဿနာတွေတော့ဟိုရှိပါတယ်တမိုင်းကောင်းကြီးတွေပြောကြတယ်ပ
ါဟုတ်ကဲ့ဆရာဦးကျော်ဝင်းခင်ဗျာဒီတက်ချုပ်ရဲ့ပြောစကားကလက်ရှိတက်မတော်ရဲ့သဘောထားကိုအခိုင်အမာပြောပြီးတော့ခြေကောင်းပြီးပြင်ဆင်ရေးကိုတော့အခုအချိန်မှာလုံးဝမလုပ်ပါနဲ့မထိပါနဲ့လို့ကျွန်တော်တို့နားလည်လို့ရမလား
အဲ့လိုယူမယ်ဆိုရင်ယူလို့ရနိုင်စရာရှိတာပေါ့ဗျာအဲ့တော့ကျွန်တော်တို့ကလည်းအခုကပြည်ပြည်ရေးအထူးသဖြင့်အေးညောင်းညောင်းအာဏာလွှဲယူဦးစားပေးသွားကြတယ်ဆိုတော့အဲ့ဒီတက်ကလည်းစဉ်းစားတာကောင်းတယ်ဗျာပြဿနာတက်နိုင်တဲ့ကိစ္စတွေလောလောဆယ်ရှောင်တတ်တာကောင်းတယ်ကျွန်တော်တော့အဲ့ဒီဘက်ကလည်းစဉ်းစားတယ
်ဟုတ်ကဲ့ပါခင်ဗျ
ာပြဿနာတက်နိုင်တဲ့ကိစ္စတွေကိုသိပြီးဆွေးနွေးကြည့်ခြင်းမျိုးလောလောဆယ
်ဟုတ်ကဲ့ပါခင်ဗျာဆိုတော့ NLD နဲ့ဟလာအခုအလွှဲပြောင်းကာလအစိုးရအဖွဲ့ဟောင်းလက်ရှိအစိုးရလက်ထက်ကနေပြီးတော့ NLD ဦးဆောင်တဲ့နောက်အစိုးရတဲ့လက်ထက်ကိုအာဏာလွှဲပြောင်းရေးကိစ္စတွေလုပ်နေတဲ့အချိန်မှာဟလာတန်ငယ်အထီးမခံတဲ့တစ်ဖက်နဲ့တစ်ဖက်ကြားထဲမှာတင်းမာမှုဖြစ်စေနိုင်တဲ့လွှဲပြောင်းရေးအဟန့်တာဖြစ်စေနိုင်တဲ့ကိစ္စမျိုးတွေမဆွေးနွေးတာကောင်းသေးတယ်လို့ဆရာဦးကျော်ဝင်ကယူဆတာပေါ့နော
်ဟုတ်ပါတယ်နည်းနည်းပြည့်နေကြည်ကြဲပြည့်နေပြောရင်တော့တမရာကြီးနဲ့အမှန်ဥပဒေစိမ့်နေပေါ့တောင်စန်းစုကြည်နဲ့ပြင်စမအချိန်တွေ့ပြီးတယ်နောက်ပိုင်းမှထင်တယ်တောင်စန်းစုကြည်ပြောခဲ့တဲ့စကားတစ်ခွန်းရှိတယ်ဗျအဲ့ဒီစကားတော်တော်လေး practical ကြအဲ့ဒါပါလဲဆိုအခြေခံဥပဒေကိစ္စကလွယ်တာစပြင်ရမယ်ကျန်တဲ့ကိစ္စတွေတော့ဖြည်းဖြည်းချင်းတည်နိုင်လို့ပေါ့မယ်ဆိုတဲ့စကားဝန်နဲ့ဆရာကောင်းတာအဲ့ဒီစကားကိုမီဒီယာတွေကတိတ် focus မလုပ်ကြဘူးလက်တွေ့မှာတော့အဲ့ဒီစကားအများကြီးအထိတ်ရရှိတယ်လက်တွေ့နဲ့ကြလိမ့်မယ်လို့ထင်တယ်အခြေခံဥပဒေကိစ္စတော့အဲ့လိုပဲပွားကြတာကောင်းမှထင်တယ်လောလောဆယ်ကတော့အေးညောညောအာနာလွှဲနိုင်ရေးဘူးပဲဥတီတီဆွေးနွေးကြတာကောင်းမှထင်တယ
်ဟုတ်ကဲ့ဒီအခြေခံဥပဒေပြင်ဆင်ရေးကိစ္စအနောက်တက်ချုံနဲ့ဒွန်ဆန်းစုကြည်တို့အကြတွေ့ဆုံပွဲတွေကနေပြီးတော့ထွက်လာတယ်ဆိုတဲ့ရလက်တွေကိစ္စကျွန်တော်တို့သိမကြခင်နိုင်ရီပိုင်းအတွင်းကပဲတင်းစားဆရာလယ်ရီရေခင်ရေးတဲ့တင်းဆောင်မတပုတ်တက်ထားတာရှိပါတယ်ကျွန်တော်နောက်ပိုင်းမှာအဲ့ဒီဆောင်မနဲ့ပတ်သက်ပြီးတော့ဥတီပြီးတော့ဆွေးနွေးသွားဖို့ရှိပါတယ်အဲ့ဒီဆောင်ပါပါအချက်လက်တချို့ကိုထောက်ပြီးတော့ပေါ့ဒါတိတ်မကြခင်ကျွန်တော်တို့ဒီနေ့စနေနေ့နေဇွဲနဲ့တိတ်မကြခင်အချိန်မှန်းလုံးကမှဘန်ကောက်ပို့သတင်းစာမှာတက်ထားတဲ့သတင်းဆောင်ပါပါအခုတော့ကျွန်တော်တို့ဒါရိုက်ဆွေးနွေးမဲ့သတင်းရှင်တချို့ကိုဖိတ်ခေါ်ပြီးတော့နားထောင်ကြည့်အောင်ပါနော်ဝေးနိုင်ငံကဥကန်အေးသဘောထားဘယ်လိုရှိပါသလဲခင်ဗျာပြောပါဟာ
ကျွန်တော်ကကြည့်တယ်ပေါ့ဗျာအဲဒါပေမဲ့မင်းအွန်လိုင်းကတော့နည်းနည်းလေးတွေးခေါ်တော့တော်တော်လေးနည်းတယ်ကျွန်တော်မြင်တယ်ဘာလို့သူစစ်ကြောင်းတက်ထားတော့စစ်စိတ်ရပါပါနေတော့အများဆုံးကသူကပြောလို့မပါတာအများဆုံးပါတယ်။သူအနောက်သူကသူတွေးခေါ်တာကျွန်တော်မြင်တယ်ဥစ္စာဘာလို့ဆိုရင်တွေးခေါ်ကစစ်တပ်အတိုင်းပဲသူစဉ်းစားတာပါ။သူကတော့နိုင်ငံရေးကိုလုံးဝသူထည့်စဉ်းစားတာမဟုတ်ဘူး။သူရဲ့ဥစ္စာပဲမက်နေတာ။သူကဥစ္စာတွေမထိနဲ့ပဲတဲ့သူခုပဲသူအတွက်နေတာ။ပြည်သူအတွက်သူဘာမှသူမစဉ်းစားဘူး။ပြည်သူအတွက်ဘာလုပ်ပေးရမလဲဆိုတော့သူကလုံးဝသူမစင်စားဘဲနဲ့သူဒီစကားကိုသူပြောရပါတယ်။သူတမိုင်းကိုသူမစင်စားဘဲနဲ့သူတမိုင်းကြီးဘလောက်ကြက်ခဲ့တယ်ဘလို့လောက်ခဲ့တယ်ဆိုတော့သူလို့သူပြပါပါ။ကျွန်တော်မပြောချင်ပါဘူးเน
าะ။ဒါ
အစ္စာကိုသူ့ဘဝကိုသူကျွန်တော်တို့ပြောလိုက်လည်းမကောင်းဘူးပါဘူးเนาะ ဒါပေမဲ့ तू စိတ်ဓာတ်ကလူပါလူမောမဆန်ဘူးလူပါတယောက်ပါလူပေါ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့
မဆန်တာလူတယောက်မျိုးကျွန်တော်အတိအကျတော့ပြောပါခင်
ဗျာဟုတ်ကဲ့ဒီဘောရာရှင်းပါပြီခင်ဗျာကျွန်တော်တို့ဒီ Facebook ကျွန်တော်တို့ရဲ့ VOA Burmese fan page ပေါ်လေ Facebook ကနေပြီးတော့ပို့ပြီးတော့ဆွေးနွေးထားတဲ့ဆွေးနွေးချက်တွေတော်ရရှင်တွေရဲ့မှတ်ချက်တွေတော်တော်များများကျွန်တော်တို့ရပါတယ်အဲ့ဒီထက်ကမှတင့်တော်ရဲလို့ဆိုတဲ့မှတ်ချက်တချို့ကျွန်တော်စုဆောင်းထားတာရှိပါတယ်အဲ့ဒီထက်မှဒီမြန်မာဆိုတဲ့ Facebook အကောင့်နာမည်ပေါ့လေကျွန်တော်တို့ရဲ့တော်ရရှင်ပရိသတ်တယောက်ဆွေးနွေးထားတဲ့အထက်မှာတဲ့သူအဓိကပြောလိုတာကတဲ့မြန်မာနိုင်ငံဆိုတဲ့ကိုမိတိုင်းပြည်ကိုအမှန်တကယ်ချစ်မြတ်နိုးတဲ့မြန်မာပြည်သားစစ်စစ်ဆိုရင်မိမြန်မာပြည်ပေါ်သစ္စာစောင့်ကြည့်ရမှာဖြစ်တယ်လို့အသက်ပေးပြီးတော့လေကာကွယ်ရပါမယ်မြန်မာပြည်ကြီးကိုချစ်တာကာကွယ်တာဆောင်ရှောက်တာတစ္ဆာခန္ဓာဆိုတာတမတော်စစ်သားမှတမတော်ကာကွယ်ဦးစီးချုပ်မှတမရကြီးမှမဟုတ်ပါဘူးအမျိုးသားစိတ်သက်ရှိတဲ့လူနဲ့ဆိုင်လို့ရတာမို့ဒီဆွေးနွေးချက်ကတမတော်နဲ့ပြည်သူတမတော်နဲ့အရသာအဆွေအရုပ်အကြားသွေးထိုးလှုံ့ဆော်နေတယ်လို့အနေထားဖြစ်သမျိုးအမျိုးသားအတွက်နဲ့အာလုံးပူပေါင်းပြီးကောင်းတဲ့အကျိုးရလတ်ဖြစ်အောင်လုပ်ဖို့ဆိုပြီးတော့သူကတုံ့သက်အကြံပေးထားတာရှိပါတယ်နောက်တစ်ခါကျွန်တော်တို့နောက်တော်ရရှင်တူကလည်းပဲ59ဆလုံးကရှိတဲ့နဲ့တဲ့တခြားတိုင်းပြည်ဥပမာအိန္ဒိယမှာလည်းပဲဒီလိုဥပဒေရှိတယ်လို့သိရတယ်တဲ့ဒါကြောင့်ဆိုနီယာဂန်ဒီရဲ့ပါတီအနိုင်ရပေမဲ့သူကတိုင်းတစ်ပါးသားယူထားတော့ဝန်ကြီးချုပ်တောင်လို့လို့မရဘူးဒါလေးတော့ရှိတယ်တဲ့ဆိုတော့ဦးစီးတော်မြင့်အဲ့ဒီအပေါ်မှာအခြေခံပြီးတော့အဲ့ဒီအပေါ်မှာဦးစီးတော်မြင့်တဲ့ပေါ်တာလေးပြန်ပြောပြပါလား
ဘယ်ဟာပေါ်မှာလဲမသိဘူး
အိန္ဒိယကမှာလည်းပဲအဲ့ဒီလိုဥပဒေရှိတယ်ဒါကြောင့်ဆိုနီယာဂန်ဒီအနိုင်ရပေမဲ့တိုင်းတစ်ပါးသားယူထားလို့ဝန်ကြီးချုပ်မလုပ်ရဘူးဆိုတဲ့စကား
ဟောဒီဥစ္စာကတော့ဆိုနီယာဂန်ဒီနဲ့ဒေါ်ဆန်းစီကြီးနဲ့ကတတော်ကိုခြားနာတဲ့ကိစ္စပဲ
ဆို
နီယာဂန်ဒီကဟုတ်ပါတယ်နိုင်ငံသားစစ်ကြီးတွေအဲကျွန်တော်ဒီမှာဒေါ်ဆန်းစီကြီးဆိုတာနိုင်ငံသားမိဘနှစ်ပါးကမွေးတဲ့နိုင်ငံသားစစ်ကြီးအဲပြီးတော့မှအဲနောက်တစ်ခါကဟိုဘာလဲဆိုတဲ့အခါကျတော့နိုင်ငံသားတော့ရိုးရိုးနိုင်ငံသားမဟုတ်ဘူးတကယ်ဂုံကြီးဆောင်နိုင်ငံသားစိုင်းပြည်ရဲ့တကယ်အမျိုးသားကောင်းဆောင်ရဲ့ပမီးပြင်တယ်ဆိုတော့ဘယ်လိုမှနိုင်လို့မရဘူးအဲ့ဒါတွေကမမှန်ပါဘူ
း
အခုလောကဖြစ်နေတာကလက်တလောပြဿနာအကြောင်းမလို့ဒါဒီလိုဖြစ်နေတာပါဒီပုံမှန်59ဆလုံးပဲပတ်သက်ရဒေါ်ဆန်းစုကြည်တယောက်တည်းကိုပဲရည်ရွယ်ပြီးတော့မှအရင်ဆက်အနာရှင်တွေကဒါဆက်အနာရှင်ကတယောက်တည်းမဟုတ်ဘူးသူအတိုင်းဝိုင်းကနေခြီးပြီးတော့မှဒါရေးဆွဲသွားတဲ့ဟာပါဆိုတော့ကျွန်တော်နားလည်တာကတော့ဘလို့ကျမဟုတ်တယ်ဒီအပြင်ကြီးပြောင်းရေးနောက်ပြီးတော့မှဟိုတိုက်ပြီးကကောင်းတဲ့ဘက်ကိုတွားနေတဲ့အခြေအနေမှာတော့ဟိုဒါဆရာကြီးချုပ်ဝင်ပြောတာကျွန်တော်အပြည့်ဝထောက်ခံပါတယ်အဲဒီတိုင်းညီညီဒါလည်းကျွန်တော်တွားဖို့လိုတယ်ဒေါ်ဆန်းစုကြည်သမရဖြစ်ရေးဆိုတဲ့ကိစ္စကတော့ကျွန်တော်ပြင်ရဖြစ်ပြီးတော့ဖြစ်စီပါကြီးอ่ะဖြစ်ပြီးတော့မရှိပါဘူး။ဘာဖြစ်လို့လဲဆိုတော့ဘုရားကကျွန်တော်ပြောသလိုပဲဘာဘာလည်းမရှိဘူးလူပြောက်တဲ့ဟိုဆွဲပြီးတော့ပြတ်ထန်လာတဲ့ဥပဒေမျိုးဟာတစ်ချိန်ကျရင်သူကပြဲရမှာပဲ။ဒါပေမဲ့ဘယ်ချိန်ပြင်မလဲပြင်အောင်ဘယ်လိုကြိုးစားမလဲဘယ်လိုလုပ်မလဲဆိုတဲ့ဟာကတော့ဒါကတော့ရှိမှာပေါ့
။ဒါ
မျိုးမျိုးတော့ရှိမှာပေါ့
။ဘာ
လို့ကနားလည်အောင်တော့ရတာလည်းရှိမှာပေါ့
။ဒါပေမဲ
့ဘုရားကလည်းဆူနီယာကနေဒီဘဝလုံးနဲ့နိုင်ရှင်တာတော့လုံးလုံးကြီးပါရည်နဲ့ဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ကသမရဖြစ်ဖို့ဖြစ်မှာပါ
။ဟုတ်ကဲ့ပါ
။ဒါအပြင်ပြောရေးပထမအဖြစ်အောင်ပြီးတော့ဆုံးမစားပြီးမဲ့ဘူးအတွက်ကတော့ဒီဖွဲ့စည်းပုံကိုသွားပြီးတော့မတိုးမထိပဲနဲ့ဖွဲ့စည်းပုံမှာပါတဲ့အတိုင်းဒီစီးပွားရေးလုပ်ပြီးတဲ့နောက်မှာနောက်အချိန်ပြည့်တဲ့အချိန်ကာလကျိုးရောက်တဲ့အခါကျရင်ဒေါက်တာဆီကြီးကကမ္ဘာဖြစ်ကိုဖြစ်မှာပ
ါဟုတ်ကဲ့ပါကျွန်တော်တို့တရားစွန့်နေမဲ့နောက်ထပ်သောရရှင်တယောက်ကိုထပ်ပြီးဖိတ်ခေါ်ပါမယ်အမေရိကန်ပြည်ထောင်စုကမောင်တက်တနာပါကဲမောင်တက်တနာကဘယ်လိုမြင်ပါသလဲခင်ဗျဟ
ာဟုတ်ကဲ့ကျွန်တော်တို့ကဟိုဘယ်လိုမြင်ရလဲကျွန်တော်ရဲ့စကားပြားကျွန်တော်စိတ်လောက်ပါခင်ဗျအားကြောင့်ဆိုရှင်ဒေါက်တာဆီကြီးကအခုအဲ့ဒီကနိုင်ငံသားတိုင်အောင်တော့ဘာမှလည်းမထက်ဘူးဟုတ်လားပူပေါင်းဆောင်ရွက်မှုအားလုံးအဝင်နိုင်တဲ့ဥပပေါင်းဆောင်ရွက်မှုကိုသူကလုပ်ချင်တယ်လုပ်ချင်တယ်လက်တွေ့လည်းသူလုပ်ကြနေတယ်ဟာလုပ်ကြနေတဲ့အတွက်ကိုကြီးမကြီးကဒီစကားကြီးကလည်းမရှော့တင်တော့ဘူးအဲ့ဒါဒီချိန်မှာဟာအားလုံးကအဆုစစီနဲ့စနေညနိုင်ကရှင်းရှင်းရင်းသွားတဲ့ကိစ္စအချိန်မှာဒီတော့လိုက်တရားခေါင်းယူရဆိုင်နေဆိုတာဒီဆက်အလာရှင်စနစ်ကိုကြာပြီးသွားကျင်တဲ့အရေးရောင်းနေရတယ်သူကျွန်တော်ညင်တယ
်ဟုတ်ကဲ့ပါ
နောက်တစ်ချက်ကလည်းတော်ဆောက်စုကြည်နဲ့ဘုံချုပ်မူကြီးတို့တစ်ဆုံဆွေးနွေးရတယ်ရယ်အချို့ဟိုသူနောက်ခက်တော့တွင်နေနိုင်တဲ့အချက်လက်တွေရှိကောင်းရှိလိမ့်မယ်အဲ့တော့ဒီအဟောင်းတိုင်းကဆိုပြန်သွားကျင်တဲ့အရာကိုမိသိမ်းကြရတယ်လို့ကျွန်တော်အဲ့လိုယူဆတယ်ခင်ဗျာ
ဟုတ်ကဲ့ပါမောင်တဒနာကျေးဇူးအများကြီးတင်ပါတယ်မောင်တဒနာရဲ့ဆွေးနွေးချက်နဲ့တိတ်မကွာတဲ့ဆွေးနွေးချက်မျိုး Facebook ပေါ်မှာတော်ရရှင်သူဆွေးနွေးထားတာရှိပါတယ်ဒီပြောစကားတွေနဲ့ပဲပြည်သူတွေဒုက္ခရောက်ကြပြီးဆင်းရဲကြကြပြီးပါပြီတဲ့ပြည်သူတက်မတော်ဖြစ်ဖို့ပြည်သူစံတာကိုလေးစားပြီးနောင်တက်လာမယ့်အစိုးရဘက်တာဝန်လွှဲပြောင်းဖို့အဆင်ပြေအောင်ဆောင်ရွက်ကူညီပေးရင်မြမပြည်သူပြည်သားတွေရဲ့မျှော်လင့်ချက်ရောင်ကြီးလေးကိုစိတ်သွင်းတော့အောင်မလုပ်ကြပါနဲ့တော့မြမပြည်သူပြည်သားတွေနဲ့နိုင်ငံတကာကြုံပွားကလွတ်မြောက်အောင်ကရုဏာစေတနာထားပေးလိုက်ကြပါဦးနဲ့ဒါ Facebook ပေါ်ကတော်တော်ရှင်တူရဲ့ဆွေးနွေးချက်ပါဆိုတော့ဆက်ဦးကြောင့်ခင်ဗျာဒီဆွေးနွေးချက်ဒီပေါ်မှာအခြေခံပြီးတော့ဟလာကျွန်တော်တို့လက်တွေ့မှာမြင်နေရတာကတော့မြမနိုင်ငံရေးမှာအင်္ဂါရေးအစဉ်ပြေချောမွေ့ရေးဒီမိုကရေစီအတွင်းကူပြောင်းရေးစတဲ့ကိစ္စတွေအားလုံးအစဉ်ပြေပြေချောချောမွေ့မွေ့ဖြစ်သွားရေးဒီတမတော်ပေါ်မှာလုံးဝတည်မီနေတယ်စစ်တပ်ကသဘောကျတယ်ဘဝင်ကျတယ်သဘောတူရင်လုပ်လို့ရတယ်သဘောမတူရင်လုပ်လို့မရဘူးတခါတစ်ဖက်မှာလည်းပဲ အာနာသိမ့်မလားဆိုတဲ့အရေးမဲကြီးကအမြဲတမ်းလွှမ်းမိုးနေတယ်ဆိုတဲ့သုံးသပ်ချက်မျိုးတွေရှိတယ်ဆိုရင်စာအုပ်ချုပ်ရဲ့ဒီပေါ်မှာကျွန်တော်တို့ဘယ်လိုသုံးသပ်လို့ရမလဲ Hello ကျောင
်း
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ပြောပါစေ
ဒီပြည်သက်တွေပြောတဲ့အမြင်တွေအားလုံးကျွန်တော်တို့ဘာမှကန့်ကွက်ပြန်မရှိဘူးနားလည်ပြီးလို့ရတယ်အားလုံးကဖြစ်စီခြင်းနဲ့စံကပြောကြတာပဲပြီးတော့ဗမာပြည်မှာခုပြီးခဲ့တဲ့ယူကောက်ပွဲကဘာပြက်လိုက်လဲဆိုတော့ဗမာလူမှုအနေနဲ့ကိုယ်စိတ်ကြိုက်အစိုးရကိုကိုယ်တိုင်ရွေးကွန်ရလာတာဒါကောင်းတဲ့လက္ခဏာတစ်ခုပဲအဲဒီတော့အနိုင်ရပါတီအနေနဲ့ကျတော့ဘာဖြစ်လဲဆိုတော့အတင်းဆုံးမရှိပဲနဲ့အရင်ကလည်းလူမကောင်းတဲ့သမိုင်းကြောင့်လည်းရှိတယ်ပေါ့ဗျဥပမာ90ယူကောက်ပွဲ
ဟုတ်ကဲ့
အဲ့လိုအဖြစ်မျိုးတွေမရောက်အောင်တင်းတင်းတင်းတင်းနဲ့နောက်ရှေ့ဆက်နိုင်မှုကစိတ်အရေးကြီးတယ်။ဒေါ်ကျွန်တော်ထင်ပါတယ်ဒေါ်ဆန်းစုကြည်ကိုယ်တိုင်လည်းအဲ့ဒီစိတ်နဲ့ပဲတင်းတင်းတင်းတင်းလှုပ်နေမှတူတယ်။အဲ့တော့အခုထိတော့ယူကောက်ပွဲပြီးတဲ့နောက်ပိုင်းမှာဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD မှာကျွန်တော်ထောက်ပြစရာဝေဖန်စရာစိတ်မရှိဘူး။ကျွန်တော်တို့ရည်မှန်အချင်းလက်ခံတဲ့သဘောကြတယ်။သူကြားထဲမှာပြောနေတဲ့ဟာတွေတော့လူတွေရဲ့ဖြစ်စေခြင်းနဲ့ဆန္ဒပေါ်အခြေခံပြောနေကြတာပဲ။LLD ပါတီရဲ့အဓိကတာဝန်ရှိတဲ့သူတွေအနေနဲ့ဘာတစ်ခုမှနှုတ်လုံအောင်ပြောထတာမရှိ
ဘူး။ဒါတော
့တင်းတင်းလုပ်နေကြတယ်လို့ထင်တယ်။ဒီတိုင်းဆက်သွားလို့ရှိရင်တော့အချင်းတွေကကောင်းနိုင်နေတယ်လို့ထင်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်တို့နောက်ထပ်ဆွေးနွေးမယ့်သတော်ရှင်တူသူကတော့ကရင်အမျိုးသားပါတီကဒုတိယဥက္ကဋ္ဌမန်းထိန်ဝင်းစိန်ပါ။မန်းထိန်ဝင်းစိန်ရဲ့သဘောထားကိုသိပါစေ
။ဟုတ်ကဲ့အဲ့ဒါကဟိုတိုင်းရင်းသားတွေတစ္ဆာဖောက်လို့ဆိုတဲ့ကိစ္စလား
တိုင်းရင်းသားတွေတစ္ဆာဖောက်လို့ဆိုတဲ့ကိစ္စတခုတည်းတော့မဟုတ်ပါဘူးခင်ဗျာဘူဇိုမူကြီးတန်းရွှေကတိုင်းပြည်ပေါ်တစ္ဆာမဲ့တာပြည်ပနိုင်ငံပေါ်တစ္ဆာခံတာစားတဲ့ကိစ္စတွေနဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေမှာပြဋ္ဌာန်းချက်တချို့ထည့်ထားတာကိုထောက်ပြီးတော့သူကပြောသွားတာပါဟု
တ်ပါဟုတ်ပါအဲ့ဒါကတော့တိုင်းရင်းသားတွေတစ္ဆာဖောက်တယ်ဆိုတာတော့ကျွန်တော်အနေနဲ့လက်မခံပါဘူးခင်ဗျာဘာဖြစ်လဲဆိုတော့1948မေလဆော့ဆော့ဘလပနာမမီလာကံကလေးကဗိုလ်ချုပ်အောင်ဆန်းတင်ခဲ့တဲ့အချိန်ကမှ9ချက်မှာတိုင်းသားပေါင်းလို့နေတဲ့တိုင်းပြည်ဖြစ်တဲ့အတွက်ဒီတော်စနစ်နဲ့ပေါင်းလို့မရဘူးပြည်တော်စုစနစ်သွားရမယ်ဆိုတာအဲ့ဒီတော့သဘောတူညီမှုရှိခဲ့ပါရှိခဲ့တော့လေဗိုလ်ချုပ်အောင်ဆန်းကြဆုံးတဲ့နောက်ပိုင်းမှာဖွဲ့စည်းပုံအခြေခံဥပဒေ49ဟာဒီတော်စနစ်နဲ့သွားတဲ့အခါကျတော့တိုင်းသားတွေခွင့်ရင်နစ်တာအဲ့ဒီကျင်ပထမဆုံး1949ခုဖေဖော်ဝါရီ17မှာကရင်တိုင်းရင်းသားတွေ4,500,000တရီလုံးမှာဒီကိုမိုကရေစီနီးကြကြနဲ့ငင်းညာကဆန္ဒပေါ်ထုတ်ခဲ့တယ်။ဒါကိုဖတ်ကြပါလားအစိုးရစီးနေဖြည့်ရှင်းခဲ့တယ်။1949ဇန်နဝါရီ28ရက်မှာ
ဟုတ်ကဲ့မန်းထိန်ဝင်းစင်ရေကျွန်တော်တို့တမိုင်းချောင်းတွေကိုအများကြီးခြိတာတဲ့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာလေးကိုတိုက်ရိုက်လေးသဘောထားပြပေးပါခင်ဗျာ။
ဟုတ်ကဲ့ဒါတိုက်ရိုက်သဘောထားပြောရမယ်ဆိုရင်တိုင်းရင်းသားတွေတစ္ဆာဖောက်တဲ့အကြောင်းမဟုတ်ပါဘူ
းဟုတ်ကဲ့ပါခင်ဗျာ
တိုင်းပြည်မှာဖယ်ရတီတောင်စုကိုမပေးချင်လို့ဘိုးချုပ်ယူညီဝင်းကအာဏာသိမ်းပြီးတော့တောက်လျှောက်ဖယ်ရစနစ်ကိုလက်မခံတဲ့84ဥပဒေ2008ဥပဒေဒါကိုဆေးရနာရှင်စနစ်နဲ့ခိုင်ခိုင်မြဲမြဲတည်ဆောက်ပြီးလုပ်ထားတာဖြစ်ပါတယ်
ဟုတ်ကဲ့ပါမင်းတို့ဒီကျွန်တော်သဘောပေါက်ပါပြီ
ဟ
ုတ်ကဲ့ပါကျွန်တော်တစ်ချက်လောက်ကြားဖြတ်ပေးပါရစေကျွန်တော်သဘောပေါက်ပါပြီနောက်တစ်ခုကဒီနေ့အကြောင်းအရာကလည်းပဲကျွန်တော်ကဒီတိုင်းရင်းသားတွေတစ္ဆာဖောက်လို့ဆိုတဲ့ကိစ္စတွေဖွဲ့စည်းပုံအခြေခံဥပဒေနဲ့အဓိကဆက်ဆက်တဲ့ကိစ္စပါဒါပေမဲ့ကျွန်တော်မန်းထိန်ဝင်းစိန်ကိုမဆိုင်တဲ့ကိစ္စတစ်ခုကျွန်တော်ကြားဖြတ်မိချင်ပါတယ်မန်းထိန်ဝင်းစိန်တို့ကရင်နိုင်ငံရေးပါတီတွေအားလုံးပေါင်းပြီးတော့ပါတီတစ်ခုတည်းလုပ်ဖို့စီစဉ်နေတယ်လို့ကြားရပါတယ်အဲ့ဒါဟုတ်ပါလားခင်ဗျာ
ဟုတ်ပါတယ်ခင်ဗျာ
ဟုတ်ကရင်နဲ့၅ပါတီစလုံးပေါင်းမှာပေါ့နော်
ဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့အဲ့အချိန်ဒီတော်တော်ကောင်းပါပြီလားပါတီတစ်ခုတည်းဖြစ်လာဖို့အချိန်ဒီတော်တော်ကောင်းနေပါပြီလား
အဲဒီနေ့တော့စီဝတ်တည့်ပြီးပါပြီနှစ်ဖန်တည့်ရကျပါတယ
်ဟုတ်ကဲ့ပ
ါအချိန်ဒီအကောင်းဆုံးဖြစ်အောင်တော့အားလုံးကြိုးစားကြပါလေ
ဟုတ်ကဲ့ပါခင်ဗျာ
နောက်တစ်ခုစီကြည့်လေးကင်တော့ဖြစ်တယ်မဖြစ်ဘူးဆိုတော့ပြောလို့တော့မရဘူးအားလုံးကောင်းအောင်ဖြစ်အောင်ကြိုးစားနေပါ
ဟုတ်ကဲ့ပါခင်ဗျာကရင်လူထုတွေဝမ်းသာစရာသတင်းတပုတ်လို့ကျွန်တော်ယူဆပါတယ်ကျေးဇူးအများကြီးတင်ပါတယ်မန်းထိန်ဝင်းစိန်တော်ရှင်တူရန်ကုန်မြို့ကပအဝင်ဆွေးနွေးမဲ့ဆလိုင်းဘွေကုန်းစလိုင်းဘွေကုန်းသဘောထားသိပြရစီခင်ဗျာ
ဟုတ်ကဲ့ဒီကထုတ်ပြောတဲ့တမိုင်းကြောင်းနဲ့ရှင်မင်းပြောပြတဲ့ကိစ္စတော့ကျွန်တော်လည်းအသေးစိတ်ပါပြောချင်မှလည်းမသိတော့ဘာမှ comment မလုပ်ချင်ပါဘူးတုတ်တော့ကမ္ဘောဒီးယားတစ်ခေတ်အခုလေးနေကိုင်းတခြားပုဂ္ဂိုလ်တွေပဲဖြစ်ဖြစ်အဖွဲ့အစည်းတွေပဲဖြစ်ဖြစ်ပြည်သူကိုကိုစားပြုပြီးတော့မှပြည်သူကိုတာဝန်ခံနေစေတော့ကမ္ဘောဒီးယားပေါ်မှာလေးနေကိုင်းနေပေါ်မှာပြည်သူတွေကတော့ကျွန်တော်တို့ကစစ်ဆင်ရှိမှာပါအဲ့တော့အခုပြည်သူရဲ့ ရုံကြီးအကူလောက်တဲ့အကူအားထားရတဲ့တော့ဆန်းစစ်ကြည့်တယ်လာပြီဆိုတော့ပြည်သူကိုတာဝန်ခံချင်တယ်ပြည်သူကိုကိုယ်စားပြုချင်တယ်ဆိုရင်တော့ဆန်းစစ်ကြည့်နဲ့အပေးယူလိုက်ပြီးတော့မှငင်းတာဆိုတော့တွားရင်တော့ပူကောင်းနေတယ်ဟု
တ်ကဲ
့အဲ့ဒီပြောတဲ့ကိစ္စတွေတော့ဟိုကျွန်တော်တို့ကစိတ်ဓာတ်မကျဘူးနောက်ကာထုဥမြောင်ဟိုင်ကဥမြောင်ဟိုင်ရတဲ့အကောင်းဆုံးတော့လှုပ်လာနေလို့ကျွန်တော်ထင်ပါတယ်ဗျာ
ဟုတ်ကဲ့ပါဆလိုက်ပွေကုန်ကျေးဇူးများကြီးတင်ပါတယ် Facebook ပေါ်ကမှတ်ချက်တစ်ခုမှလည်းပဲသူကတော့ကျွန်တော်ကတော့ပြင်သဘောမတူပါဘူးတဲ့သူ့ကျွံဘွားရောက်ရတာနိုင်ငံကောင်းဆောင်ရဲ့ဆိုလိုချင်တာကဘရင်တွေရဲ့ဉာဏ်မျောမြင့်နေပေါမှုနဲ့ခေတ်ကာလအခြေအနေကိုနားမလည်မှုကအဓိကကြပါတယ်တဲ့တမတော်ကဒီမိုကရေစီကိုတကယ်ယုံကြည်တယ်ဆိုရင်ပြည်သူသဘောထားတွေကိုလေ့လာပြီးတော့လိုက်ပါဆောင်ရွက်ရမှာပါတဲ့သောရရှင်ရဲ့သဘောထားတွေကတော့တိတ်ကွာလှတဲ့သဘောထားတွေမဟုတ်ဘူးလို့ကျွန်တော်ဒီလိုပဲနားလည်ပါတယ်ဆိုတော့ကျွန်တော်ခုနအစောပိုင်းတုန်းကပြောသွားတယ်ဒီကနေ့ဘန်ကောက်ပို့သတင်းစာမှာထွက်လာတဲ့လေရီယေကင်ရဲ့ဆောင်းပါဒီဆောင်းပါကကျွန်တော်တို့ဆွေးနွေးတဲ့အကြောင်းအနေနဲ့ဒါရိုက်ဆက်ဆက်ပါတယ်ဒါပေမဲ့အဖြေထွက်လာပါတယ်ဒီဆောင်းပါထဲမှာလေရီယေကင်ကသတင်းစာဆရာလေရီယေကင်ကဓာတ်ရိုက်ရေးထားပါတယ်ဒေါ်ဆန်းစုကြည်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဂျာမာသဘောတူညီချက်ရသွားပြီလို့သူကရေးထားပါတယ်ဒေါ်ဆန်းစုကြည်ကတမဒါဖြစ်ဖို့အတွက်အခြေခံဥပဒေပြင်ဆင်ရေးကိုဆက်တွန်းပြီးမလုပ်တော့ပါဘူးတဲ့အစိုးရအဖွဲ့ထဲမှာပါပြီးတော့အစိုးရအဖွဲ့ကိုမောင်းနှင်သွားမယ်လို့သူကအဲ့လိုရေးထားပါတယ်ဒေါ်ဆန်းစုကြည်ကနိုင်ငံခြားရေးဝန်ကြီးဒိုမဟုတ်senior minister ပေါ့လေကျွန်တော်တို့စီမှာတော့အခုချိန်ထိမရှိဘူးသေးပါဘူးစင်ကာပူမှာ Mr. Lee Kuan Yew ယူသွားဘူးပါတယ်အခုလက်ရှိ Mr. Goh Chok Taw ဝန်ကြီးချုပ်ဟောင်းတာဝန်ယူထားပါတယ် senior minister အကြီးတန်းဝန်ကြီးလို့ကျွန်တော်တို့ဆိုရမယ်ထင်ပါရဲ့အဲ့လိုယာရုတစ်ခုခုယူပြီးတော့အစိုးရအဖွဲ့ထဲမှာသူကဓာတ်ရိုက်ပါပါလိမ့်မယ်တဲ့ဒါအပြင်အရေးကြီးတဲ့နောက်တစ်ချက်ပါပါတယ်အခြေခံဥပဒေကိုနောက်အခြေခံဥပဒေပြင်ဆင်ရေးကိုနောက်ထပ်နှစ်နှစ်အနည်းဆုံးမလုတော့ဘူးမကြိုးစားတော့ဘူးဆိုပြီးတော့ဒေါ်ဆန်းစုကြည်ကတမတော်ကာကွယ်ရေးဦးစီးချုပ်ကိုပြောတယ်လို့လည်းပဲသူကဒီဆွနေဘွဲ့နဲ့နီးစပ်တဲ့သတင်းရှင်းမြစ်တစ်ပတ်စလုံးနဲ့နီးစပ်တဲ့သတင်းရှင်းမြစ်တွေကိုကိုးကားပြီးတော့ရေးထားပါတယ်ဘသူကိုကိုးကားတယ်ဆိုတော့ဒိုင်ရိုက်မဖော်ပြထားပါဘူးအဲ့ဒီမှာတချို့မှတ်ချက်ပေးတာတွေရှိပါတယ်လက်ရှိမြန်မာနိုင်ငံမှာရှိနေတဲ့နိုင်ငံရေးအခြေတဲတော့တခုတော့ကျော်လွန်သွားပြီဆိုပြီးတော့သုံးသပ်ကြတာတွေရှိပါတယ်ဆရာဦးကျော်ဝင်းခင်ဗျာကျွန်တော်တို့ကအစောပိုင်းတုန်းကတော့ဒီတမတော်ကဝစီကျုပ်ရဲ့ပြောကြားချက်အပေါ်မှာစိုးရင်ချက်တွေနဲ့လူရဲ့တော်ရရှင်ရဲ့သဘောထားတွေနဲ့ဆွေးနွေးတာပါအခုတော့တမတော်ကဝစီကျုပ်နဲ့ဒေါ်ဆန်းစုကြည်ကြားမှာသတင်းစာဆရာလဲရီရေကင်ပြောသလိုဒီလိုမျိုးသဘောတူညီချက်ရသွားပြီဆိုရင်ဆရာဦးကျော်ဝင်းဘယ်လိုမြင်ပါသလဲခင်ဗျာ
ဘုံဝင်လည်းပြောတော့လဲရီကျကင်ဆိုတော့ကျွန်တော်တို့နည်းနည်းတန်ဖျက်ရှိတယ်ဘလို့ဆိုစောစောကသူပြောတာတွေတော်တော်များများလွယ်ခဲ့လို့
ဟုတ်ကဲ့
ဒါပေမဲ့အခုကတော့မှန်စေချင်တယ်မှန်လိုက်ရင်တော့ကျွန်တော်တို့ဒီညောင်းညောင်းအနာလွယ်ကြုံရင်းမှာတော့ပြဿနာသိနေရှိတော့
ဖြစ်
သွားလိမ့်မယ်ထင်တယ်။ဒါကြောင့်မို့ဒီကိစ္စတော့မှန်ပါစေလို့ကျွန်တော်တို့ဆုတောင်းနေပါတယ
်။ဟုတ်ကဲ့ခင်ဗျာ။ဦးစီသူအောင်မြင့်ကရော
။အဲဦးကျော်ဝင်းပြောသလိုပါပဲ။လယ်ရီကြီးကအရှိမဘဒီတမရဖြစ်မဲ့ဘာညာဦးခေအောင်မြစ်တို့ဘာလို့များတို့အများကြီးသူကရှောက်ပြောရတဲ့သတင်းကဆရာ။ဆိုတော့ခုနကတော့ကိစ္စကကျွန်တော်တို့ဟိုမတိလိုက်ပဲနဲ့ဟိုဖြစ်တယ်လို့တော့ကျွန်တော်တို့မယူဆဘူး။ဆိုတော့ဟိုကျွန်တော်ဒီပြောတဲ့ဥစ္စာတွေလက်မခံပါဘူးကျွန်တော်တို့နားလည်ထားတာတခုကတော့အခုနောက်ဆုံးအကြိမ်ဒေါက်တာကြည့်ကြည့်နဲ့ဘုရားမကြီးမေးအောင်လည်းတွေ့တယ်တွေ့လို့ဒီမှာဘာတွေရှင်းလင်းကြမလဲဆိုတဲ့ဟာကိုလည်းကျွန်တော်တို့သိထားတာတွေရှိတယ်ဒါခိုင်လုံတဲ့ဟာတွေပေါ့နော်အဲ့ဒီမှာပုံမှန်50%စလုံးကိုဆိုင်းငံ့မှုဘာညာဆိုပြီးတော့မှဒေါက်တာကြည့်ကြည့်ဘက်ကကြိုးစားကြင်တဲ့သဘောတွေတင်ပြมาပြကြတယ်ဒါပေမဲ့အဲ့ဒါကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ကလက်မခံမှုဆိုတာဒီကိုလည်းအဲ့ဒီကောကဒီပြောထားတဲ့ကိစ္စတွေအပြီးတော့မှတော့အခုကျတော့ပူရှင်းသွားတာပေါ့နော်ဒီလိုပုံစံမျိုးလေးဒီပြောပြီးရှင်းတဲ့အခါကျတော့ဒါရှင်းသွားတာပေါ့ရှင်းသွားတော့ဟိုပြောလို့ရှိရင်တကယ်ရဲ့တကယ်အစ်စ်အမှန်ကဘာလဲဆိုတော့အဲပုဗ္ဗကတကူဆက်လို့ကိုဆိုင်ရပြီးတော့ဒေါ်အောင်ဆန်းစုကြည်သမရလက်ရေးဆိုတဲ့ကိစ္စမဖြစ်နိုင်တော့ဘူးမလုပ်တော့ဘူးမဖြစ်တော့ဘူးဆိုတဲ့ဟာကတော့ဒါကတော့ခိုင်လုံတဲ့ပြတင်းပါဒါကတော့ကျွန်တော်တို့ကိုယ်တိုင်နဲ့စောစောစီစီလေးကကျွန်တော်ကြည့်ကြရတာပါအဲဒါပေမဲ့ဒီဟာထဲမှာတော်ဆက်ကြည့်ရအရမလို့တော့ဘူးဆိုတဲ့ခါကျတော့သမရဟိုဥစ္စာမကျူးကြတော့ဘူးဆိုတဲ့ခါကျတော့နောက်ထပ်တခြားလုပ်ရတာတွေရှိတာကတော့ဒါတော့မျိုးစုံဖြစ်နေတာပဲ
အများကြီး
ဖြစ်နေပါတယ
်ဟုတ်ကဲ့
ခင်ဗျဒီဘောလောက်ပဲရှိပါတယ်လိုင်းရေကင်းပြောတဲ့ဟာတွေကတော့ကျွန်တော်တို့ပြည့်ပြီးခံမှန်းပြီးတော့ဒါပြည်နေသွားပြီလို့မပြည်နေသွားပြီလို့ဆိုတော့ကျတော့ကျွန်တော်တို့သိမထင်ပါဘူ
းဟုတ်ကဲ့ခင်ဗျ
လည်းမယူဆပါဘူးဟုတ
်ကဲ့
အဲ့တော့အခုဖြစ်လာနိုင်တဲ့ကိစ္စကတော့တော်ဆက်ကြည့်ရဒါမဖြစ်နိုင်တော့ဘူးဆိုရင်သူကစိတ်တိုးမှာမဟုတ်ဘူးစိတ်တိုးမှာမဟုတ်ဘူးဆိုရင်တော့ဒါအဖြေကကျွန်တော်တို့ထုတ်လို့ရပါပြီသာအတင်ကြီးရဲ့ကိစ္စထဲမှာသမရကိုဒီရောက်တင်မယ်တင်ပြီးရင်ဒီဆွေအဖွဲ့ကိုဒီကိုထိုးလုပ်နိုင်ဖို့အတွက်ဆီလာဆန့်ခိုးနိုင်ဖို့အတွက်ဒီအကောင့်ရဲ့နေရာတွေဒီပြင်ဆင်ရပြီးလုပ်သွားမယ်ဆိုတာပါပဲ
ဟုတ်ကဲ့ပါ
အနည်းဆုံးဖြစ်နေတာ
ဆိုတော့ဆရာဦးကျော်ခင်ဗျာဒါဆိုရင်ဟဲ့လားကျွန်တော်တို့ဒ ီလိုမျိုးပြည်လဲသွားမယ်ပေါ့ဒေါ်ဆန်း NLD ဘက်ကလည်းပဲဒေါ်ဆန်းစုကြည်တမနာဖြေကိုဦးတည်တဲ့59ဆလုံးပြင်မှုကိုထိတ်တိုက်တွေးမဲ့အရေးကိုရှောင်ပြီးတော့ဆက်သွင်းပြီးမလုပ်တော့ဘူးဆိုရင်ဒါပါပဲဖြစ်ဖြစ်တထင်းလျှော့လိုက်တဲ့သဘောလို့ကျွန်တော်တို့ပြောရမှာပါပဲဆိုတော့တမ်းမတော်ဘက်ကရောပြီးခဲ့တဲ့ရက်ပိုင်းဆိုရင်ကျွန်တော်တို့အားလုံးသိတဲ့အတိုင်းပါပဲလွတ်တော်ထဲမှာတမ်းမတော်သားကိုယ်စားလှယ်အားလုံးကမတ်တက်ရပြီးတော့ဒီNLD ကိုယ်စားလှယ်တယောက်ရဲ့ဆွေးနွေးတော်ကိုထားပြီးတော့ကန့်ကွက်တာတွေရှိပါတယ်ဒါလည်းကြုံတော့ကြုံခဲ့မှဖြစ်ဘူးတဲ့ကိစ္စပါဒီလိုမျိုးအားလုံးမတ်တက်ရပြီးတော့ကန့်ကွက်တယ်ဆိုတော့တမ်းမတော်ဘက်ကတချို့ကိစ္စတွေမှာတော်တော်လေးသဘောထားတင်းတင်းမာမာပြတာတွေရှိပါတယ်သူတို့အထိမခံတဲ့ကိစ္စမျိုးတွေမှာလုံးဝသဘောထားတင်းမာတဲ့အခြေလက္ခဏာမျိုးတွေပြတာတွေရှိပါတယ်ဆိုတော့ဒါတွေကလူမှုအနေနဲ့စိုးရိမ်စရာပြောကြတာတွေလည်းပဲရှိပါတယ်ဆိုတော့တမ်းမတော်အနေနဲ့ကရောလူမှုရဲ့စိုးရိမ်မှုတွေပျောက်သွားအောင်တမ်းမတော်ဘက်ကလိုက်လျောမှုတွေလုပ်တင်တယ်လို့ကျွန်တော်တို့မယူဆသင့်ဘူးလားခင်ဗျာ
အမှန်တော့အကြီးပေါ်အစိုးတင်တယ်လို့ဘာလို့ဆိုတာတွေကတော်တော်တော်ရဲ့လုံထုံးတုံမူတဲ့မှာရှိပြီးသားတွေကတိတ်ဆန်းတဲ့ကိစ္စမဟုတ်ဘူး။အဲ့တော့ဒီကိစ္စတွေကိုဘယ်လိုပဲဟိုထောက်ကန်တာကန့်ကွက်တာတွေရှိကြမှာပေါ့။ဒါတွေလည်းကြံစည်တာတိတ်မရှိဘူး။အဲ့တော့ဒါတွေကြောင့်တော့ဒီညောင်းညောင်းအနာလွယ်ပြောင်းရေးကိုဟာဒါဖြစ်စီလိမ့်မယ်လို့ကျွန်တော်သိမထင်ပါဘူး။အဲ့တော့ဒီကိစ္စတွေနဲ့ပတ်သက်လို့တော့ဒါသမယိုးကြပဲရှိနေမှာ
။ဟုတ်ကဲ့။
စိတ်ကြံစည်တာမရှိဘူ
း။တော်ဆက်တဲ့ပဲတကယ်တကယ်ကြတော့ဟလာတက်မတော်ကနေပြီးတော့အဓိကဝန်ကြီးဌာန3ခုပေါ်လေပြည်ထဲရေးရဲ့နေဆက်ရဲ့ကျွန်တော်တို့ကောက်ွယ်ရေးရဲ့ပြည်ထဲရေးဆိုရင်ဒါတတိုင်းပြည်လုံးအုပ်ချုပ်ရေးနဲ့ဆိုင်ပါတယ်ထွေထွေအုပ်ချုပ်ရေးဦးစီးဌာနဆိုတာကပြည်ထဲရေးလောက်မှရှိတာပါဆိုတော့တနည်းအားဖြင့်ပြောရင်တမ်းမတော်ကပဲတိုင်းပြည်ကိုအုပ်ချုပ်နေတယ်လို့ရောကျွန်တော်တို့နားလည်လို့မရဘူးလား
အဲ့ဒါကတော့ပြောကြတဲ့ဆန်းဆိုလို့ရှိရင်2008အချိန်ကဥပဒေကြောင့်ပြောရောက်သွားမှာပဲအခုကကျွန်တော်တို့က2008အချိန်ကဥပဒေကကျွန်တော်တို့ကြိုက်ကြည့်ဖြစ်စီမကြိုက်ကြည့်ဖြစ်စီပေးထားချက်အဲ့ဒီပေးထားချက်ပုံမှာအလုံးလုံးနေရတာ
ဟုတ်ကဲ့
အဲ့တော့အဲ့ဒီပိချာချက်ကိုဘလို့ပြင်းနေမပြင်းနေလဲဆိုတာပုံမှန်မူတည်တယ်အဲ့ဒီအတွက်အချိန်ရောလိုတယ်အဲ့ဒီအတွက်ကျွန်တော်တို့စိတ်ရှိလက်ရှိနဲ့ကျွန်တော်တို့အားလုံးရွေးကောက်တင်မြှောက်ထားတဲ့ energy အစိုးရကိုစောင့်ကြည့်ရမှာ
ဟုတ်ကဲ့ဦးစီးတော်အမြင့်မင
်းစိတ်ပြီးတော့ PR တွေပေးလို့လည်းမဖြစ်ဘူ
းဟုတ်ကဲ့ခင်ဗျာဦးစီးတော်အမြင့်စက္ကန့်20ရပါမယ်ပြောပါခင်ဗျာ
အဲကိုရောကပြောသလိုပဲဖွဲ့စည်းပုံမှာဟုတ်ပါတယ်ဒါဟိုဘာလဲလူတွေအဲ့လိုမျိုးပြောနေကြတာတတ်မလို့ကပဲတိုင်းပြည်ကိုအုပ်ချုပ်ပေးအောင်ရောမတကယ်တော့မဟုတ်ပါဘူးဘုရားကြီးကဥပဒေမှာရှိနေတဲ့ပြောပြထားပြီးသားပါပဲ
။
သမ္မတကတန်းကြီးရဲ့အထုထိတ်ပါပဲ။အဲ့တော့ကျန်တဲ့ကိစ္စတွေအကုန်လုံးကလည်းသမ္မတရဲ့ဒါဝန်ကြီးတွေပါလေအကုန်လုံးအုပ်ချုပ်ရေးပိုင်းတွေကိုဒါဝန်ကြီးပြောယူပြီးဆိုရင် NLD ကအကုန်လုံးဒါတွေကိုအကောက်ကောက်အကောင့်တွေပေါ်သွားနိုင်လိမ့်မယ်လို့ကျွန်တော်ယူဆပါတ
ယ်။ဟုတ်ကဲ့ပါခင်ဗျာ။ပင်တိုင်းဆွေးနွေးပြီးတဲ့ဆရာဦးကျော်ဝင်းဆရာဦးစီသူအောင်မြင့်တရားပါဝင်ဆွေးနွေးကြတဲ့သောတာရှင်တွေမှတ်ချက်ပေးဆွေးနွေးတဲ့သောတာရှင်တွေအားလုံးအထူးသဖြင့်တော့နားဆင်တဲ့သောတာရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်။နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆောင်ကြတာပေါ့ခင်ဗျာ။
စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရတာပါရှင်အခုတော့သတင်းချင်းချုပ်ကိုကိုဝင်းမင်းကကြေညာပေးมาဖြစ်ပါတယ်ရှင
်စီးရီးယားနိုင်ငံမှာအဖြစ်ခက်ရစေဒီနေ့စကြရမှာအများစုနေရာတွေမှာတိုက်ပွဲတွေမဖြစ်အောင်ထိန်းထားနိုင်နေပါတယ်ဒါပေမဲ့အကြမ်းဖက်တိုက်ခိုက်မှုတချို့တော့ဖြစ်ခဲ့ပါတယ်နိုင်ငံပိုင်မီဒီယာကဟာမာပြည်နယ်အဓိကမြို့ဆာလာမီယာကစင်ကြေဖုံးမှာကားပုံးပေါက်ခွဲမှုတစ်ခုဖြစ်ခဲ့ပြီးစစ်သားနှူးတည်ခဲ့ရတယ်လို့သတင်းထုတ်ပြန်ထားပါတယ်ဒီမျိုးအဝင်နားမှာဖြစ်ခဲ့တဲ့ဒီပုံခွဲမှုအတွက်ဘသူကမှတော့သူတို့လက်ချက်ဖြစ်တယ်လို့အခုချိန်ထိထုတ်ပြောလာတာမရှိသေးပါဘူးအီရန်နိုင်ငံကလွှတ်တော်ရွက်ကောက်ပွဲတွေရဲ့စနေနေ့စောပိုင်းစစ်တမ်းရလဒ်တွေအရပြည်ပြင်ပြောင်းလဲသမားတွေနဲ့အလဲလက်သဘောထားရှိတဲ့သမျိုးကြဝါဒီတွေအသာရနေပြီးတော့ဒါသမရဟာဆန်ရူဟာနီအတွက်သူ့နိုင်ငံရဲ့ရည်မှန်းချက်တွေအကောင့်ထဲပေါ်လာဖို့အခွင့်ကောင်းဖြစ်စေပါတယ်တကယ်တော့အီရန်နိုင်ငံအနေနဲ့ကမ္ဘာ့အင်အားကြီးနိုင်ငံတွေနဲ့အတူနျူကလ িয়ার ရေးသဘောတူညီချက်တရရရှိခဲ့ပြီးတဲ့နောက်ပိုင်းပထမဆုံးလှုပ်တဲ့လွှတ်တော်ရွေးကောက်ပွဲတွေဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာအထက်ကဘုံခွဲသမားတူကမြို့တော်ကာဘူးမှာရှိတဲ့ကာကွယ်ရေးဝန်ကြီးဌာနကအစိုးရလုံခြုံရေးတပ်ဖွဲ့တွေကိုဒီနေ့တက်ခတ်ခဲ့တာကြောင့်လူအနည်းဆုံး9ဦးသေဆုံးပြီး13ဦးဒဏ်ရာရသွားခဲ့တာကိုခဲ့တယ်လို့ရဲတွေကဆိုပါတယ်ဒီမတိုင်ခင်ဒီနေ့မှာပဲအာဖဂန်နိုင်ငံအရှေ့ပိုင်းပါကစ္စတန်နဲ့ဆက်နားမှာအထက်ကဘုံခွဲသမားနောက်တူလက်ချက်ကြောင့်အနည်းဆုံးလူ73ဦးသေဆုံးသွားပြီးလူ40ကျော်ဒဏ်ရာရခဲ့တယ်လို့အာဖဂန်ရရှိတွေကဆိုပါတယ်။ကာဘူးမြို့တော်ကတိုက်ခိုက်မှုကိုမျက်မြင်ကြုံတွေ့ခဲ့ရတဲ့သူတွေကအစိုးရကယ်ဆယ်ရေးတပ်ဖွဲ့တွေအနေနဲ့ကြာဆုံးခဲ့တဲ့အလောင်းတွေနဲ့ဒဏ်ရာရထားသူတွေကိုမြို့တော်ကစေရုံတစ်ခုကိုပို့ဆောင်နေစဉ်အခုလိုတိုက်ခိုက်ခံခဲ့ရတာလို့ဆိုပါတယ်ခင်ဗျာ။
တည်ရင်ချင်းချုပ်ကိုကိုဝင်းမင်းကကြေညာပေးခဲ့တာပါဒီညအစည်းအဝေးထုတ်လို့ရေမူကမှစုမုံဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့မာတင်ကာစီယာဖြစ်ပါတယ် VO American တန်ညဘက်မြန်မာဘာသာအစည်းအဝေးကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါတင်းငွေနဲ့မနေ့ပဲအစည်းအဝေးတွေကိုတော့လိုင်းဒိုမီတာ32 40နဲ့49တို့ကနေဖမ်းယူနားဆင်နိုင်ပါတယ်တော်ရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မရှားဖောင်ပါ
This program has come to you from the Voice of America, Washington.